Welcome to the Voice of America in Burmese.
Mingla shi ya mna kyin phit ja ba se khmyar. VOA American tan ga ni 2016 khu ne January la 12 ya inga ni mna kyin season ni go American pyaung su Washington DC ga ni Myanmar Sanaw chain mna 6 nai ga ni 9 nai thi line no meter 2432 ne 40 ru ga ni dai yai atan lwet ni ba bi.ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားမှာပြည်မိနေတဲ့အစာရေစာငတ်ပြတ်နေသူတွေအတွက်ရိတ်ခါတွေပို့ပေးနိုင်ဖို့ကြိုးစားနေကြပါပြီအာဖဂန်ချင်းချင်းရဲ့ညီလာခံအစမှာပါကစ္စတန်နဲ့အာဖဂန်အကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့ချင်းချင်းရဲ့ညီလာခံစတင်မှာဖြစ်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာကထူးခြားတဲ့သတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်ဒီကနေ့စတင်မဲ့ပြည်ထောင်စုငင်းငင်းရင်ညီလာခံအတွက်သမရဦးသိန်းစိန်ကအတော်လေးစိတ်အားထက်သန်နေတာပါကြောင့်ပါလေ
ကျွန်တော်တို့ထုတ်လုပ်နေတဲ့ all inclusive ဆိုတာကဘယ်တော့မှမရှိခဲ့ဘူးပေါ့နော်နောက်အထူးသဖြင့်နိုင်ငံရေးဆွေးနွေးပွဲပေါင်းလို့ဆိုတာဘယ်တော့မှမရှိခဲ့ဘူးပေါ့
နော်ဒါကတော့သမရယုံညွန်ကြားရေးမှူးဦးစော်ထေကပြောသွားတာပါအပြည့်စုံကိုသတင်းအစီအစဉ်ပြီးမှနားဆင်ရပါမယ်တစ်ချိန်တည်းမှာပဲဒီညီလာခံဟာတိကျခိုင်မာတဲ့ရလဒ်တွေထွက်လာမှာမဟုတ်ပေမဲ့အနာဂတ်မှာလုံမဲ့ငင်းငင်းရေးဆွေးနွေးပွဲတွေအတွက်တော့အလားလာကောင်းတဲ့လက္ခဏာဖြစ်တယ်လို့သုံးသပ်ကြတာကိုလည်းကြားရပါမယ်အဲ့နောက်မှာတော့အဲ့ဒီအစိုးရယုံဆိုင်ရာနေပြီးတော့ကိုနိုင်ငံသားတန်ယုံနေပြောင်းရွှေ့အခြေဆိုင်ဖို့စီစဉ်နေတဲ့တဲ့ရင်နဲ့တက်ကြွလှုပ်ရှားသူမတ်နော်အောင်လာဟာနိုင်ငံတော်သမရလုံခြုံရေးဥပဒေကြောင့်ကန့်ကွက်တဲ့အနေနဲ့အင်းစိန်ထောင်မှာတပတ်ကြာအစာအငတ်ခံဆန္ဒပြနေတဲ့တဲ့ရင်တွေကိုလည်းကြားဖို့ရှိပါတယ်။ဒါတွေကိုအလှန့်ပေးခင်ခုအရင်ဆုံးထိတ်တန်းရောက်မြန်မာနဲ့နိုင်ငံတော်တဲ့ရင်တွေကိုကိုဇော်ဝင်းလိုင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ခင်ဗျာ။
စီးရီးယားအစိုးရလိုလာတဲ့တပ်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေပြီးသဘုံတပ်ဖွဲ့တွေကမြို့ကန်ဒီအစာရေစာပြက်လက်ပြီးတေချေကုံအောင်ပြစ်ခံထားကြရတဲ့မြို့ကန်ဒီအတွက်စာနာရိတ်ခါဆေးဝါးနဲ့စောင်းနေစတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုစီစဉ်နေကြပြီဖြစ်ပါတယ်။လေဗနွန်နိုင်ငံအနီးကမဒါယာနဲ့တူရကီနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့စီးရီးယားနိုင်ငံအတွင်းကအစ်ဒလစ်ခရိုင်အတွင်းကဖူအာဝါနဲ့ကာရာယာဒေသတွေကအကူအညီတွေအထောက်ပံ့နေရောက်နေလာနေတဲ့ထရက်ကားတွေရောက်သွားပြီလို့နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC ကပြောပါတယ်လူဦးရေ 42,000 လောက်ရှိတဲ့မဒါယာမြို့ကိုသဘုံအဖွဲ့တွေကတင်ပတ်ထားပြီးအစိုးရလိုလားတဲ့တပ်ဖွဲ့တွေကမြို့ကိုလှပောင်းများစွာဝိုင်းပိတ်ထားတဲ့အတွက်မဒါယာမြို့ကနေအနေနဲ့အော်တိုဘာလာတုန်းကနောက်ဆုံးအကူအညီလက်ခံရရှိခဲ့ကြတာဖြစ်ပါတယ်မြို့ကနေဟာအစာငတ်ပြီးတည်ကြေကုန်ကြတယ်လို့ကုလသမဂ္ဂနဲ့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့တို့ကပြောဆိုနေတဲ့တစ်ချိန်တည်းမှာပဲ MSF နေစီမချဆရာဝန်များအဖွဲ့ကလည်းနောက်ထပ်သေဆုံးသူ5ဦးထပ်တိုးလာတဲ့အကြောင်းတင်းငွေနေ့မှာကြေညာလိုက်ပါတယ်
။ကိုရီးယားကျွန်းဆယ်မှာအခြားအမေရိကန်ရဲ့မဟာဗျူဟာကျတဲ့အထောက်အကူတွေကိုဖြန့်ကျက်ချထားနိုင်ဖို့တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံဆွေးနွေးခဲ့ကြောင်းတင်းနာနေကကိုရီးယားအရာရှိတဦးကပြောပါတယ်။ဒါဟာမြောက်ကိုရီးယားရဲ့နောက်ဆုံးနျူကလ িয়ার လက်နက်စမ်းသပ်မှုကိုပြက်ပြက်သားသားတုံ့ပြန်တဲ့အနေနဲ့ခီးဝဲပြန်တန်းနိုင်တဲ့အမေရိကန် B-52 ဘုံးကျဲလေယာဉ်တောင်ကိုရီးယားနိုင်ငံပေါ်မှာပြန်တန်းခဲ့ပြီးတရက်အကြာမှာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကင်မင်းဆုကအခုလိုပြောကြားလိုက်တာဖြစ်ပါတယ်အသေးစိတ်ကိုတော့ထုတ်ဖော်ပြောကြားခြင်းမရှိခဲ့ပါဘူးအခုလိုမဟာဗျူဟာကျတဲ့အထောက်အကူတွေနဲ့လက်ရှိဂျပန်စိတ်ကမ်းမှာစိုက်ကပ်ထားတဲ့နျူကလ িয়ার အင်အား3လေယာဉ်တင်စစ်သင်္ဘော USS Ronald Reagan အပြင် B-2 အမျိုးအစားဘုံးကျဲလေယာဉ်တွေနျူကလ িয়ার အင်အား3ရေငုပ်သင်္ဘောတွေနဲ့ F-22 အမျိုးအစားတိုက်ကျက်လေရင်တို့ပါဝင်တယ်လို့ AFP နဲ့တောင်ကိုရီးယားယုံဟပ်သတင်းဌာနတွေကဖော်ပြကြပါတယ်။အမေရိကန်ကာကွယ်ရေးဌာနကတော့အသေးစိတ်ကိုပြောကြားဖို့တနင်္လာနေ့ကညှင်းဆိုလိုက်ပါတယ်ရှင်။
အာဖဂန်နိုင်ငံငင်းကြမ်းရေးလုပ်ငန်းစဉ်အတွက်အမေရိကန်ပြည်ထောင်စုတရုတ်ပါကစ္စတန်နဲ့အာဖဂန်နိုင်ငံတို့ကကိုယ်စားလှယ်တွေတွဲဆုံနေကြတဲ့အချိန်မှာပဲဒီငင်းကြမ်းရေးလုပ်ငန်းစဉ်ကိုရှေ့ဆက်ဘလို့လှုပ်ဆောင်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အာဖဂန်နဲ့ပါကစ္စတန်နိုင်ငံတို့အကြားမူဝါဒပိုင်းဆိုင်ရာသဘောထားကွဲပြားမှုတွေဖြစ်ပေါ်နေပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့ OCG လေးဝန်ဆိုင်ပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ပထမဆုံးစီးပွဲမှာပါကစ္စတန်ဝန်ကြီးချုပ်ရဲ့နိုင်ငံကြီးရဲ့အကြံပေးဆာတတ်အဇီကအုပ်စုအလုံးကိုကမ်းလှမ်းမှုတွေမပြုလုပ်ခင်သူတို့တွေထံကကမ်းလှမ်းချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ချက်တွေမရခင်ဒီဆွေးနွေးပွဲအတွက်ကြိုတင်ချင်းချက်တွေချမှတ်မယ်ဆိုရင်အပြုသဘောဆောင်ရာရောက်မှာမဟုတ်တဲ့အပြင်ညီညာရေးဆွေးနွေးပွဲမှာပါဝင်ဖို့ညှင်းဆိုကြသူတွေအပေါ်စီရေးရချင်းချမှုတွေပြုလုပ်တာဟာအပြုသဘောဆောင်ရာရောက်မှာမဟုတ်ဘူးလို့အလင်းနဲ့ပြောကြားခဲ့ပါတယ်ညီညာရေးဆွေးနွေးပွဲတွေကျင်းပရာမှာနီလန်အလုံးကြိုးပမ်းလို့မရတော့ဘူးဆိုရင်ညီညာရေးကိုဆန့်ကျင်သူတွေဟာဘယ်သူတွေလဲဆိုတာအဖြေပေါ်လာမှာဖြစ်တဲ့အတွက်ကြောင့်ဆွေးနွေးပွဲကိုတရောက်ဖို့ညှင်းဆိုနေတဲ့တာလီဘန်တွေကိုအတင်းအဓမ္မအင်အားမတုံ့မှုပါကစ္စတန်ကကတိပေးခဲ့တယ်ဆိုတော့ထင်မြင်ချက်တွေကိုလည်းသူကမဟုတ်မှန်ကြောင့်ညှင်းဆိုခဲ့ပါတယ်အခုလိုပြောကြားကြောင့် အာဖဂန်နစ္စတန်နိုင်ငံဘက်ကချက်ချင်းနှိပါတုံ့ပြန်လိုက်ပါတယ်။သမရအရှရဖ်ဂန်နီရဲ့လက်ထောက်ပြောခွင့်ရဆိုင်ယက်ဇဖာဟာရှမီက VOA ကိုပြောကြားရမှာဆွေးနွေးပွဲကိုတက်ရောက်လို့တဲ့တာလီဘန်အနေနဲ့မတက်ရောက်လို့တဲ့တာလီဘန်အုပ်စုတွေကိုခွဲခြားနိုင်ဖို့အရေးကြီးတဲ့အကြောင်း VOA ကိုပြောခဲ့ပါတယ်။ဒီတော့တွင်အာဖဂန်နစ္စတန်နိုင်ငံမှာအ ਨੇ စုံ၅နှစ်ကြာဖမ်းဆီးခံထားရတဲ့ကနေဒါနိုင်ငံသားတူကိုတာလီဘန်တို့ကလွတ်ပေးလိုက်ပါတယ်။ Colin Rutherford လူမျိုးရေးအတွက်ကြိုးပမ်းမှုအောင်မြင်ခဲ့တာကိုဝမ်းသာကြောင်းလဲကနေဒါနိုင်ငံသားဦးဝန်ကြီးကပြောပါတယ်
။အမေရိကန်အနောက်လယ်ပိုင်းပြည်နယ် Iowa မှာ Republican သမ္မတကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ကြိုးစားနေတဲ့ Donald Trump နဲ့ Ted Cruz တို့ဟာလူလူသဘောထားထောက်ခံမှုမှာတူညီမှုနှိပါရှိနေပြီးကြံတခြားကိုယ်စားလှယ်တွေထက်အတော်လေးအသာစီးရနေတယ်လို့ Quinnipiac တက်သူစစ်တမ်းကောက်ယူချက်ကဖော်ပြပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီး Trump ဟာလူလူစစ်တမ်းကောက်ယူချက်မှာ31ရာခိုင်နှုန်းထိတ်ကနေပြေးနေပြီး Texas ပြည်နယ်အထက်လွှတ်တော် Matt Cruz ကတော့29ရာခိုင်နှုန်းနဲ့အနောက်ကကလိုက်နေတာပါသူတို့နှစ်ဦးနဲ့အနီးကပ်ဆုံး Florida ပြည်နယ်က Marco Rubio ကတော့15ရာခိုင်နှုန်းနဲ့လိုက်နေပါတယ်တနင်္ဂနွေနေ့က NBC News Wall Street Journal နဲ့ Maris Stowe ကကောက်ခံခဲ့တဲ့နောက်ထပ်စစ်တမ်းမှာတော့ Iowa ပြိုင်ပွဲမှာ Trump နဲ့ Cruz တို့ကနီးကပ်နေပေမဲ့ Cruz က Trump ထက်အသာရနေပါတယ်အိုင်အိုဝါမှာအခုနောက်ဆုံးကောက်ခံခဲ့တဲ့စစ်တမ်းတွေအရမဲဆန္ဒရှင်တွေကထရမ့်အနေနဲ့စီးပွားရေးအကြမ်းဖက်မှုနဲ့တရားမဝင်အခြေချနေထိုင်မှုတိုက်ဖျက်ရေးတို့ကိုအကောင်းဆုံးကင်တွယ်ဖြေရှင်းနိုင်သူလို့ယူဆချင်းခံနေရတာတွေ့ရပါတယ်။ Cruz ကတော့နိုင်ငံသားရေးမူဝါဒမှာကြွန့်ကျင်ပြီးပိုးပြီးရိုးသားဖြောင့်မတ်တဲ့အပြင်စာနာစိတ်ရှိသူအဖြစ်ရှုမြင်ခြင်းခံခဲ့ရပါတယ်။ Iowa မှာသမ္မတကိုယ်စားလှယ်လောင်းတွေရဲ့စမ်းသပ်မှုအဖြစ် February 1ရက်နေ့မှာပါတီတွင်းအကြိုရှင်ပြိုင်မှုကိုကျင်းပမှာပါ။ February 9ရက်နေ့မှာတော့ New Hampshire မှာကျင်းပဖို့ရှိပါတယ်။မကြသေးမီကစစ်တမ်းတွေအရဆိုရင် Democrat Party က Hillary Clinton နဲ့Bernie Santos တို့ဟာ Iowa အပြင် New Hampshire ပြည်နယ်မှာအခြေအနေဖြစ်နေပါတယ်ရှင
် VOA American တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ NCA တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေသဘောတူညီချက်ရဲ့နောက်ဆက်တွဲနိုင်ငံရေးဆွေးနွေးပွဲတွေရဲ့အစဖြစ်တဲ့ပြည်ထောင်စုညီညာရေးညီလာခံကိုဒီကနေ့ဇန်နဝါရီလ12ရက်နေ့မှာနေပြည်တော်မှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ဒီညီလာခံကိုသမရဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအွန်လိုင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်တို့အပြင်တိုင်းဒေသခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေနဲ့နိုင်ငံတကာကတန်တမာတွေအပါအဝင်ကိုယ်စားလှယ်ပေါင်း900လောက်တက်ရောက်ကြမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေနန်ဘီယာဟာလည်းမြန်မာအစိုးရရဲ့ဖိတ်ကြားချက်အရအခုဆိုရင်မြန်မာနိုင်ငံမှာရောက်ရှိနေပြီဖြစ်ပါတယ်။ NCA တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေသဘောတူညီချက်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးမဟုတ်ဘဲအဖွဲ့ရှစ်ဖွဲ့သာလက်မှတ်ရေးထိုးနိုင်သေးတာဖြစ်ပါတယ်။ NLD ပါတီကတော့သူတို့အစိုးရဖွဲ့တဲ့အခါပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်သွားမယ်အကြောင်းနှစ်ဆန်းပိုင်းကပဲတောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ထိုင်းပြည်မြင့်မြတ်ဘူမိဘောဟာခံစားနေရတဲ့သွေးနဲ့ပတ်သက်တဲ့ကူးစက်ယောဂါနဲ့အဆုတ်ရောင်ယောဂါတွေအတွက်ဆေးဝါးကုသခံယူနေကြောင်းထိုင်းပြည်ရဲ့နန်းတော်ကကြေညာပြီးနောက်တရက်မှာပဲတနင်္လာနေ့ကဆေးရုံကနေသူ့ရဲ့ဘန်ကောက်နန်းတော်ကိုပြန်သွားခဲ့ပါတယ်။ပဝင်းကျေအပြောင်းလဲဖြစ်ဖို့သူ့ရဲ့နန်းတော်ကိုဘရင်မင်းမြတ်ပြန်သွားတာဖြစ်တယ်လို့အမည်မဖော်လိုတဲ့နန်းတော်ဝန်ထမ်းတဦးကပြောပါတယ်။ကဘာပေါ်မှာဘရင်တက်တန်းအရှိဆုံးလဲဖြစ်အသက်88အရွယ်ရှိနေပြီဖြစ်တဲ့ထိုင်းဘရင်ဟာယောဂဝေနာမျိုးစုံကိုခံစားနေရတာကြောင့်မေလကလေးကဆေးရုံတင်ကုသမှုခံယူနေရတာဖြစ်ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့သတင်းနှစ်ပတ်ကလေးကကိုပူဖြားနာနေခဲ့ပြီးဆရာဝန်တွေကလည်းဘရင်ကြီးကိုစက်မှတ်ကုသပေးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်အဆုတ်ရဲ့အောက်ပိုင်းမှာကုဆက်ယောဂဖြစ်နေပြီးသွေးနဲ့ပတ်သက်တဲ့ကုဆက်ယောဂနဲ့သူ့ရဲ့ညာဘက်ဒူးကောင်ရောင်နေတာလည်းတွေ့ရှိခဲ့တယ်လို့ရေးသားထားပါတယ်ရှင်
။အမေရိကန်နိုင်ငံသားခံယူထားသူတဦးကိုတရှုံမှုနဲ့မြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်းသိမ်းထားကြောင်း CNN သတင်းမှာဖော်ပြထားပါတယ်။ ကင်ဒေါင်ချူးဆိုသူကိုတရှိုးလုံးမှုနိုင်ငံပိုင်လေးဝက်ချက်တီခိုးယူမှုတို့နဲ့မြောက်ကိုရီးယားအစိုးရကပြုံယမ်းမျိုးတော်မှာဖမ်းဆီးထိန်းသိမ်းထားကြောင်း CNN သတင်းမှာဖော်ပြထားပါတယ်။အသက်60အရွယ်ရှိပြီဖြစ်တဲ့ကင်ဟာတရုတ်နိုင်ငံမှာနေပေါင်းများစွာနေထိုင်ခဲ့သူဖြစ်ပြီးအမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ် Fairfax မှာနေထိုင်ခဲ့ဘူးသူလည်းဖြစ်တယ်လို့ဆိုပါတယ်။တကယ်လို့သူ့ကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းသာမှန်ကန်ခဲ့ရင်2014ခုနှစ်မှာမြောက်ကိုရီးယားကအမေရိကန်နိုင်ငံသား3ဦးကိုပြန်လွတ်ပေးပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသားဖြစ်မှာပါ။တီးကြဖြစ်ပေါ်မှုတစ်ခုမှာတော့ကနေဒါနိုင်ငံမှာရှိတဲ့ KM ဘုရားကျောင်းတွေကအကြီးဆုံးဘုရားကျောင်းတစ်ခုဖြစ်တဲ့ဘုရားကျောင်းတစ်ခုရဲ့အကြီးအကဲတောင်ကိုရီးယားနိုင်ငံဘွားကနေဒါနိုင်ငံသားလင်မြုံဆူဆိုသူကလည်းမြောက်ကိုရီးယားအစိုးရကသူ့ကိုဖေဖော်ဝါရီလအတွင်းမှာဖမ်းဆီးထိန်းသိမ်းခြင်းခံရတယ်လို့ပြောကြားခဲ့ပါတယ
်။ American သမ္မတအင်ဖြူရောကခေတ်စားနေတဲ့ video file တွေမျှဝေနိုင်တဲ့ Snapchat application အစီအစဉ်မှာပါဝင်လိုက်ပါတယ်။ဒီလိုလုပ်ရတာဟာ American လူငယ်တွေနဲ့ထိတွေ့ဆက်ဆံဖို့အတွက်ကြိုးပမ်းအားထုတ်ခြင်းဖြစ်တယ်လို့သတင်းကြေညာချက်မှာဖော်ပြထားပါတယ်။ဒီ Snapchat application ကိုနေ့စဉ်အသုံးပြုနေကြသူတန်ပေါင်း100ကျော်ရှိပြီးအဲ့ဒီတဲက60ရာခိုင်နှုန်းဟာအသက်73နှစ်ကနေ34နှစ်ကြားအရွယ်ရှိသူတွေဖြစ်ကြတယ်လို့အင်ဖြူတော်ကပြောပါရယ်အမေရိကန်နိုင်ငံသားတွေဟာ Snapchat ဝန်ဆောင်မှုကိုသတင်းတွေရယူဖို့နဲ့မိတ်ဆွေတွေကြားအပြန်အလှန်ဝေမျှဖို့ဖြစ်ပါရယ်ရှင
်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံငါသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်အင်ဂျင်နိုင်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။ဒီကနေ့စကတင်ကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဖွင့်ပွဲမှာအခြားနိုင်ငံအကြီးကောင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေနဲ့အတူတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ဖို့ရှိနေပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ချုပ်နဲ့မြန်မာအစိုးရကြားဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်နိုင်ငံရေးဆွေးနွေးပွဲအဖွဲ့ပွဲဖြစ်တဲ့ဒီညီလာခံကိုဒီနေ့မှစတင်မှုအတွက်သမရဦးသိန်းစိန်ကအတော်လေးစိတ်အားထက်သန်နေပါတယ်။မတ်တင်ကြီးထိုက်စုစည်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
နေပြည်တော်မှာဇန်နဝါရီလ12ရက်နေ့အင်္ဂါနေ့မှာကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဖွင့်ပွဲမှာတော့သမရဦးသိန်းစိန်အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းတို့နဲ့အတူတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်မှာဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာတာဝန်ရှိသူတို့ဖြစ်တဲ့ဦးညိုအောင်မြင့်ကအတည်ပြုပြောပါတယ်
ကျွန်တော်တို့အော်ဂျန်နေတီဟိနေအော်ဒီကနေ့လည်းတက်ပါတယ်တက်ပါမယ်တဲ့ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကတော့ဘသူမင်းငုံပြောင်းမယ်မပြောဘူးဆိုရင်ကျွန်တော်ဟာအဲကျတော့သူတို့အဂျင်နယ်ပြီးမှကျွန်တော်ပြန်ရမှာပါဒါဆိုအလုံးကိုပြထားပါတယ်အလုံးလည်းတက်ကြမှာပါဒါပေမဲ့မင်းငုံပြောဖို့အဖွင့်ပြောဖို့ဟိုပါပေါ့နော်နှုတ်ခွန်းချက်လေးပြောဖို့အထက်ကတော့ဒီ9ယောက်လို့ကျွန်တော်တို့ဘာပိုင်းပါတော့အကျန်အဖြစ်မှာသတ်မှတ်ထားရှိပါတယ်
မြန်မာနိုင်ငံရဲ့ထိတ်တန့်ခေါင်းဆောင်တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်အဖြစ်ကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖိုးကိုလည်းဖိတ်ကြားထားတယ်လို့တနိုင်ငံလုံးအပြည့်အရေးစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်ကျွန်တော်ငင်းငယ်ဆွေးနွေးမှုပူးပေါင်းတီ UBDGC နဲ့ကျွန်တော်တို့ခေါင်းဆောင်9ယောက်ကိုကျွန်တော်တို့ဖိတ်ကြားပါတယ်အဲ့ဒီမှာကျွန်တော်သမရဦးသိန်းစင်ကတော့တောက်ပြီးတော့အဖွဲ့မှစကားပြောကြမယ်အပြင်ကျွန်တော်ဖိတ်ကြားရတာကတော့ပြည်တော်စုတော်နာကကြီးသူရဟုရှမန်နောက်ဘုရုပ်မူကြီးမင်းအောင်လိုင်းနောက်ကျွန်တော်ဒေါ်ဆန်းစုကြည်ပါ့။နောက်ကျွန်တော်တို့တိုင်းသားလက်နက်ကိုင်တော်လှန်ရေးအစုဖွဲ့ဘက်ကကိန်းယူဥက္ကဋ္ဌဘုရုပ်ကြီးမူတူစေဖို့ကျွန်တော်ဖိတ်ထားပါတယ်။အခုကတော့ဒေါ်ဆန်းစုကြည်လည်းတက်ရောက်မယ်လို့ကျွန်တော်ထိထားပါကြားထားပါတယ်ခင်ဗျ။ဟုတ်ကဲ့။
သမရဦးသိန်းစင်အစိုးရအနေနဲ့တနိုင်ငံလိုအဖြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်လာအောင်မဆောင်ရွက်နိုင်ခဲ့ပါဘူး။ဒါပေမဲ့အခုသဘောတူညီမှုရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့စတင်မဲ့နိုင်ငံရေးဆွေးနွေးပွဲကငြိမ်းချမ်းရေးအတွက်အခြေခံခေါင်းတစ်ခုဖြစ်စေဖို့မျှော်လင့်နေတာလည်းဖြစ်ပါတယ်။ဇန်နဝါရီလ12ရက်နေ့အင်္ဂါနေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအဖွဲ့အတွက်သမရဦးသိန်းစင်အတော်လေးစိတ်အားထက်သန်နေတယ်လို့လည်းသမရယုံညွန်ကြရည်မှုဥဇော်ထေကပြောပါတယ
်။ဆရာသက်သနာတော့သူဒီဇိုင်းမှမှလှုပ်လာတာပေါ့နော်သူ့တက်တန်းမှာသူ့တက်တန်းမှာလှုပ်လာတယ်ကျွန်တော်တို့ငင်းငယ်ရင်းဆွေးနွေးပွဲဆိုတာဟိုအခုကျွန်တော်တို့အကုန်လုံးမြင်တွေ့ခဲ့ပြီးဖြစ်တဲ့အတိုင်းပေါ့နော်။သူကနှိမ့်လိုက်ကြလိုက်ပေါ့နော်။နှိမ့်မြင်တက်ကြပြီးရှိတယ်။အခုသဘောတူတယ်နောက်တစ်ခါကျရင်တော့သူကသဘောထားတွေအပြောင်းသွားပြန်တယ်ပေါ့နော်။နောက်ဟိုညှိနှိုင်းတဲ့အခါမှာကျွန်တော်တို့ကမြင့်ပေါင်း60လောက်ပေါ့နော်။ကျွန်တော်တို့အခုလှုပ်နေတဲ့ all inclusive ဆိုတာကဘယ်တော့မှမရှိခဲ့ဘူးပေါ့နော်။နောက်အထူးသဖြင့်နိုင်ငံရေးဆွေးနွေးပွဲသွားမယ်ဆိုတာဘယ်တော့မှမရှိခဲ့ဘူးပေါ့နော်။အဲ့ဒါကိုကျွန်တော်တို့ကသွားတဲ့အတွက်ဒါတော့သူကတကယ်ကိုလိုလိုလားလားပေါ့နော်။ဖြစ်စေခြင်းတဲ့အတွက်လည်းဒီလိုမျိုးဟိုဘယ်သူမှမလုပ်ခဲ့ဘူးတဲ့ဒီလမ်းတွေလုပ်နေတာဖြစ်တယ်။
နေပြည်တော်မှာကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြင်ဆင်မှုတွေကိုလည်းဆွေးနွေးပွဲမစခင်တရက်အလိုတနင်္လာနေ့မှာတမရဦးသိန်းစိန်ကိုယ်တိုင်သွားကြည့်ခဲ့တယ်လို့တမရယုံညွှန်ကြားရေးမှူးကပြောပါတယ်။အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့မြန်မာအစိုးရကြားစတင်မဲ့နိုင်ငံရေးဆွေးနွေးပွဲမှာတော့အစိုးရအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တက်မတော်လွှတ်တော်နဲ့နိုင်ငံရေးပါတီတွေနောက်တိုင်းရင်းသားခေါင်းဆောင်တွေနဲ့ပါဝင်တဲ့ပါဝင်ထိုက်တဲ့ပုဂ္ဂိုလ်တွေစုစုပေါင်း9,900နီးပါးတို့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်
။မတ်တန်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်။တဆက်တည်းမှာပဲဒီညီလာခံမှာတိကျခိုင်မာတဲ့ရလဒ်တွေထွက်လာနိုင်မှာမဟုတ်ဘူးလို့တိုင်းရင်းသားခေါင်းဆောင်အချို့ကရှုမြင်သုံးသပ်ကြပါတယ်။ဒါပေမဲ့ဒီညီလာခံကိုရွေးကောက်ပွဲအနိုင်ရ NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်တက်ရောက်မှာဖြစ်တဲ့အတွက်အနာဂတ်ဆွေးနွေးပွဲတွေအတွက်တော့အလားလာကောင်းတဲ့လက္ခဏာဖြစ်တယ်လို့ရှုမြင်သုံးသပ်ကြသူတွေရှိနေပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
သမနာဦးသိန်းစိန်အစိုးရလက်ထက်အတွင်လည်းနှစ်ကြာလောက်ကြိုးပမ်းဆောင်ရွက်ခဲ့တဲ့တနင်္ဂနွေနေ့အပြစ်ခတ်ရက်ဆေးရီလုပ်ငန်းစဉ်ရဲ့နောက်ဆက်တွဲနိုင်ငံရေးဆွေးနွေးပွဲရဲ့အစဖြစ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဒီကနေ့နေပြည်တော်မှာစတင်တာဖြစ်ပါတယ်။ဒါပေမဲ့လည်းသမနာဦးသိန်းစိန်အစိုးရလက်ထက်အတွင်လှုပ်ဆောင်ခဲ့တဲ့ NCA တနင်္ဂနွေနေ့အပြစ်ခတ်ရက်ဆေးရီသဘောတူစာချုပ်မှာတိုင်းဒေသနဲ့ကိုင်အဖွဲ့အစည်း၈ဖွဲ့သာလက်မှတ်ထိုးနိုင်ခဲ့ပြီးတခြားလက်မမထိုးနိုင်သေးတဲ့အဖွဲ့တွေနဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာတွေကြောင့်ဒီကနေ့ကျင်းပမဲ့ညီလာခံဟာလည်းငြိမ်းချမ်းရေးဖြစ်စဉ်အတွက်ခီးရောက်နိုင်မဲ့အလားအလာမရှိဘူးလို့ကွယ်လွန်သူ KNU ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌကြီးမန်ဘာဆန်ရဲ့သားလည်းဖြစ်ဒီမိုကရေစီတိုက်ပွဲဝင်ရဲဘော်တအူးလည်းဖြစ်တဲ့ဘုံမူရောဘတ်ဆန်ကပြောပါတယ
်အမရောက်နိုင်ဘူးဗျရောက်နိုင်ဘူးဆိုတာအချိန်ကိုငွေကုန်ကြီးဒီတိုင်းသွားမှာပဲကျွန်တော်မြင်ပြောရင်တော့ငြိမ်းချမ်းရေးဆိုတာအချို့တော့လည်းလုံးလို့မရပါဘူးအပြစ်ခရစေလို့တကယ်စစ်မှန်တဲ့ရင်းခဲလို့ကြည့်ရင်ကျွန်တော်တို့ရှိတဲ့လက်နက်အပွဲအားလုံးနဲ့အပြစ်ခရစေဖို့လိုတယ်လေအဲ့ဒါမှပဲစစ်မှန်တဲ့ရင်းခဲရပါပါအခုကဒင်းရိုင်းကလှူလိုက်ကိုကြောက်မှုတွေညာလိုက်အချိန်ကြီးဆွဲလိုက်ရင်းခဲရတာပြောနေတာစစ်မှန်တဲ့ရင်းခဲတခါမရဘူးဒီတိတ်ဆိတ်ဆိုးရတော့ပြီးတော့မှာပါအဲ့ဒါဒီဆိုးရတက်လာရင်တော့စစ်မှန်တဲ့ရင်းခဲရဖို့ဒီလိုမှရှိတဲ့ပြစ်လက်ရက်အဖွဲ့တွေပြည်သူစီတီလို့ပြည်ခါရစေးနဲ့သဘောတူချက်ရပြီဆိုရင်တော့စစ်မှန်တဲ့ငြိမ်းချမ်းရနိုင်မယ်လေအခုကငြိမ်းချမ်းလို့ပြောနေကြပြီပဲအပြည့်ခါရစေးတချို့တော့တဲ့လို့အပြည့်ခါရစေးရပြီလားတော့ဘာသောင်းရှိဖွဲ့စည်းပုံကြီးကိုမပြင်းနိုင်စစ်မှန်တဲ့ငြိမ်းချမ်းနဲ့စစ်မှန်တဲ့ဖက်ဒရယ်တိဆောက်လို့တိဆောက်မှုမရနိုင်ဘူးလို့ကျွန်တော်တင်ပါတယ်ခင်ဗျာ
နောက်တစ်ခုကအစောပိုင်းတော့ဒေါန်ဆန်းစုကြည်ကငင်းကြိုင်းဆွေးနွေးပွဲကိုသူမတက်ဘူးလို့ပြောထားရတာနေအခုတော့ဒါသူတက်မယ်ဟိုမိန့်ခွန်းပြောမယ်ပေါ့နော်စကားလည်းပြောမယ်ပေါ့ဆိုတော့အဲ့ဒီအပေါ်မှာရောဘုံမှုဘလို့မြင်မိသလဲဒါဟိုသူ့ရဲ့သဘောထားနည်းနည်းလေးပြောင်းသွားတဲ့အပေါ်မှာရောဘာကြောင့်ပြောင်းသွားတယ်လို့ဘုံမှုထင်မိလဲ
ကျွန်တော်ထင်တာကတော့ဒေါ်စုကသုတ်တိုက်ချက်ကိုခဲပေါ်မရက်တည်ကြီးကသူကဘလို့ပြောရည်လို့ခါပြောရည်လုံးမယ်မတက်ဘူးပြောတယ်ကတက်မယ်ပြောတယ်ကျွန်တော်ဘာကြောင့်လဲတော့မပြောတော့ဘူးဒါပေမဲ့သူကမခိုင်ပါဘူးပြဆုံးဖြတ်ချက်တည်
းဟုတ်ကဲ့ဒီတစ်ခုတည်းမဟုတ်ဘူးတခြားဟာတွေလည်းတာရကရှိသလားဘုံမူ
ဟိုလိုကရေကောက်ဘမဝင်ဘူးသူပြောခဲ့တယ်ဤပြဝင်တယ်ဤရတစ်ခါလွတ်တော်လေးရောက်တော့ဒီဖွဲ့စည်းပုံဥပဒေပေါ်မှာပြဆက်ရှိပါမယ်ရှိခဲရှိပါမယ်ဆိုပြီးတော့သူပြောတာတွေရှိတယ်ကျွန်တော်လည်းတော်တော်စဉ်းစားတော်တော်လေးစားပါတယ်လေးစားတဲ့ခေါင်းဆောင်လည်းပါတယောက်ပါပါပါတယ်ဒါပေမဲ့အကြောင်းလေးကတော်တော်ကြားတယ်ဗျညံတယ
်လက်ရှိအစိုးရလက်ထက်မှာစစ်မှန်တဲ့ပြည်ရင်းချင်းချင်းရရနိုင်ပါမလားလို့တန်တရားရှိနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှိပေမဲ့လည်းအနေဒီအစိုးရလက်ထက်မှာပြည်ရင်းချင်းချင်းရကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ဒေါန်ဆန်းစုကြည်ကပြောထားတာနဲ့အညီဒီကနေ့ကျင်းပတဲ့ငင်းချင်းရညီလာခံကိုအနေဒီပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်တက်ရောက်ခြင်းအပြင်မကြခင်သူတို့အစိုးရတက်လာတဲ့အခါလက်ရှိအစိုးရကစတင်ဆောင်ရွက်ခဲ့တဲ့ငင်းချင်းရလုပ်ငန်းစဉ်တွေကိုဆက်လက်အကောင်အထည်ဖော်တာအပြင်တိုင်းဒေသခေါင်းဆောင်တွေလူလာတဲ့စစ်မှန်တဲ့ညီညာရေးရရှိအောင်ဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာတင့်ဆွေကပြောပါတယ်
။ဒေါ်အောင်ဆန်းစုကြည်ရဲ့ခန့်ခန္ဓာကအင်တာမအရေးကြီးတယ်လို့ကျွန်တော်ပြောလိုပါတယ်။အဲဘာကြောင့်လဲဆိုရင်နှစ်ချက်ပေါ့။ပထမတစ်ချက်ကတော့နောက်တက်မဲ့အစိုးရကိုဦးဆောင်မဲ့ခေါင်းဆောင်တယောက်ဖြစ်တာရဲ့ဒုတိယတစ်ချက်ကဒီညီညာရေးနဲ့ညီညာရေးပြဿနာနောက်တစ်ခါတိုင်းရင်းသားတွေနဲ့ညီညာစီပြဿနာမှာအမှန်တကယ်တမိုင်းမှာလွတ်လိုက်ရပြီမရခင်ပေါ့နော်လွတ်လိုက်မရခင်တမိုင်းကစကြည့်လိုက်ရင်ပိုချို့အောင်ဆန်းပြီးရင်ဒေါ်အောင်ဆန်းစုကြည်သားလေးစွန့်ဆောင်နိုင်ဖို့အလားအလာရှိတဲ့ပုံကိုလို့အမှပြည်သူအများစုကလည်းယူဆတဲ့အချက်ဒီနှစ်ချက်ကြောင့်အရေးကြီးပါတယ
်လက်ရှိအချိန်မှာတနင်္ဂနွေအပြစ်ခတ်ရဲ့ဆေးရေးစာချုပ်မှာလက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအတော်များများရှိနေသေးပေမဲ့ အဲ့ဒီအဖွဲ့အစည်းတွေအနေနဲ့လက်ရှိအခြေအနေတွေကြောင့်လက်မမထိုးနိုင်ကြသေးတာသာဖြစ်ပြီးသူတို့အနေနဲ့ပြည်ရင်းချင်းချင်းရေးကိုလိုလားတယ်လို့သူအနေနဲ့ယူဆကြောင်းနိုင်ငံရေးသုတေသီဒေါက်တာနေကင်းပောင်ကစ်ကန်းကပြောပါတယ
်သူတို့အဲ့ဒါပြောမယ်ဆိုလို့ရှိရင်တိုင်းတားလုံးကျွန်တော်တည်တလို့ပေါ့လေနော်ကျွန်တော်အမြင်မှာကျသူတို့ကငင်းချမ်းရေးလိုလားကြတယ်လို့ကျွန်တော်အမြင်တယ်ဒါပေမဲ့အဲ့မှာဒီ policy အတူနည်းနည်းပပကွဲလေမှုပဲရှိတယ်လို့ကျွန်တော်အမြင်တယ်ဒါပေမဲ့အခုလက်မမထိုးတဲ့အဖွဲ့တွေကလည်းတို့လုံးဝလက်မမထိုးချင်တာမဟုတ်ဘူးအချိန်ကြီးမပေးလို့တို့အားလုံးကိုပါဝင်ခွင့်အစိုးရတို့ဦးသိန်းစင်ဆိုတာခုမပြုတဲ့အတွက်ကြောင့်တို့ကနည်းနည်းစောင့်ကြည့်တဲ့သဘောပေါ့လေအခုတကယ်လို့ဒေါန်ဆန်းစုကြည်အစိုးရတက်လာတယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်အစိုးရကလည်းလက်တို့အတတ်နိုင်ဆုံးအားလုံးပါဝင်တဲ့စစ်ဆောက်ကိုတို့လည်းလိုလားမယ်ဆက်လက်ကြိုးစားမယ်ဆိုတော့ကျွန်တော်အမြင်မှာကျတော့ခုကအဲဘသူကြည့်တယ်လို့လည်းတနေ့ချင်တော့နော်ဒီအတို့အလုံးအဲညီညွတ်စွာအဒီအလုံးအဲကောင်းတဲ့နာကပေါ့အဲ့ဒီ65မျိုးတို့အဲကော်ဖီလုပ်မယ်လို့ကျွန်တော်ယုံကြည်တယ
်ဒီကနေ့နေပြည်တော်မှာစတင်မဲ့ပြည်တော်စုညီညာရေးညီလာခံကိုသမရဦးသိန်းစိန်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်အပါအဝင်တိုင်းရင်းသားခေါင်းဆောင်တွေနိုင်ငံရေးကောင်းဆောင်နေအပြင်နိုင်ငံတကာကတန်တမာနေစုစုပေါင်း9,600လောက်တက်ရောက်ကြမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပြားဟာလည်းဒီညီလာခံကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံမှာရောက်ရှိနေပြီဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာအစိုးရရုံးဆိုင်ရာနေပြည်တော်မြို့ကိုနိုင်ငံခြားတန်ရုံးတွေပြောင်းရွှေ့အခြေစိုက်ဖို့အစီအစဉ်နေတဲ့တင်းကိုလည်းတင်ပြချင်ပါတယ်။မကြာသေးခင်နှစ်တွေကစလို့အပြောင်းလဲတွေမြင်တွေ့ခဲ့ရတဲ့မြန်မာနိုင်ငံမှာအစိုးရလုပ်ငန်းတွေအများစုတည်ရှိရာနေပြည်တော်ကိုတန်တမာနေအခြေစိုက်လှုပ်ရှားနိုင်အောင်ရေရှိစီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်စတင်ဆောင်ရွက်နေတာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီတင်းအပြည့်စုံကို VOA မြန်မာပိုင်းကမတ်မေခါကတင်ပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါအမျိုးသားလွတ်တော်မှာတနင်္လာနေ့ကဆွေးနွေးမှုတွေအတွင်းမှာနေပြည်တော်ကဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိသူတွေကိုမေးမြန်းစဉ်မှာတန်ယုံတွေပြောင်းရွှေ့ရေးအစီအစဉ်ကိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံအခြေစိုက်တန်ယုံတွေပြောင်းရွှေ့နိုင်ရေးလုပ်ငန်းလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးနေပြည်တော်ကောင်စီဝင်ဦးကန့်ချွန်ကလွတ်တော်မှာအခုလိုဖြေကြားခဲ့ပါတယ်
။တန်ယုံများဆောက်လုပ်ရန်အတွက်ဒကိနတိတိမျိုးနဲ့ဟော်တယ်စုံနောက်ကျောမှာ900ပြည်အကျယ်မြေခွက်120ခွက်ကို၎င်း300ပြည်အကျယ်စစ်တပ်မှုယုံမြေခွက်50ခွက်ကို၎င်းဖော်ထုတ်ထားပြီးဖြစ်ပါရာလောလောဆယ်အဖြစ်တန်ယုံများမဆောက်သေးတော့လဲဘင်္ဂလားဒေ့ရှ်နိုင်ငံမလေးရှားနိုင်ငံတို့ကစာချုပ်ချုပ်ဆိုအားရထားပြီးဖြစ်ပါတယ်တရုတ်နိုင်ငံကာတာနိုင်ငံဘရူနိုင်းနိုင်ငံနဲ့အိန္ဒိယနိုင်ငံတို့မှလည်းငားရရေးနဲ့စာချုပ်ချုပ်ဆိုရေးစီစဉ်ဆောင်ရွက်ဆဲဖြစ်ပါတယ
်နေပြည်တော်အတွင်းမှာတန်တမန်တွေနဲ့လုပ်ငန်းလုပ်ကိုင်နေတဲ့နိုင်ငံသားတွေနေဖို့အတွက်အင်အားတွေစီစဉ်ထားရှိပြီးဖြစ်ကြောင်းလက်ရှိနေပြည်တော်မှာနိုင်ငံသားတွေနေထိုင်ဖို့လှုပ်ဆောင်နေတဲ့အင်အားစီမံကိန်းတွေနဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဦးကန့်ချွန်ကခုလိုဆက်လက်ပြောဆိုခဲ့ပါတယ
်နေပြည်တော်တို့ long stay နေလူသူများတန်ယုံများရုံးခန်းများဖွင့်လှစ်လူသူများအတွက်ဇဘူသီးသီးမြို့နယ်ပြင်းမနာတောင်ကျူလမ်းဘေးဂရန်းအေစီဘီလာစီစဉ်ဆောင်ရွက်ထားပြီးအဆင်းမြင့်အပါတ်မန့်များရုံးခန်းများထိုဝင်းထဲမှာတင်ရှော်ပီမောဆွီမင်ပူဂျင်းနက်စီယံစပါတို့ပါရှိပါတယ်လောလောဆယ်အားဖြင့်ပြည်ဥတန်ယုံရုံးဝင်ဖွင့်လှစ်ထားပြီးနိုင်ငံသား26ဦးနေထိုင်ပြည့်ရှိပါတယ်မြန်မာပြည်အနှံ့မြို့များကိုလေရင်ဖြင့်သွားလာနိုင်ပါတယ်ထို့အပြင်ဘန်ကောက်အဲဝေးဖြင့်ဘန်ကောက်တို့တစ်ပတ်5ချိန် China Eastern Airline မှကိုမင်းကိုတပတ်လည်2ကြိမ်နေပြည်တော်မှာတိုက်ရိုက်သွားနိုင်ရပါတယ်ခင်ဗျာ။ဒီတွင်မှအမျိုးမျိုးအနေနဲ့တို့ခီးသွာနိုင်ရန်အတွက်နေပြည်တော်အခြေပြုမော်တော်ယာဉ်လိုင်း16လိုင်းကားစီးရေ250စီးဖြင့်၎င်းအခြားပြည်နယ်တိုင်းအခြေပြုယာဉ်လိုင်း59လိုင်းယာဉ်စီးရေ800စီးဖြင့်သွားလာနိုင်ပါတယ်
အခုလိုမြန်မာနိုင်ငံအခြေစိုက်နိုင်ငံသားတန်ယုံတွေပြောင်းရွှေ့လှုပ်ဆောင်ဖို့နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်းကျော်ကဒီလုပ်ငန်းစဉ်ဟာနှစ်ရှည်စီမံကိန်းဖြစ်ကြောင်းပြောင်းရွှေ့လိုတဲ့နိုင်ငံသားတန်ယုံတိုင်းကိုကြိုဆိုကြောင်းဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအခုလို VOA မေးမြန်းမှုကိုဖြေကြားခဲ့ပါတယ
်။တော်တော်ကြီးကြီးကတော့တန်ယုံအချို့ကဒီပြည်တော်မှာနော်ကျုံွယ်ပေါ့နော်ဆက်သွယ်ရေးစင် office လို့ဟာလို့ခွင့်ပြုနေရဲဆိုပြီးတော့နိုင်ငံသားရေးဌာနကိုဘာလို့ဆက်သွယ်ကြိုးစားရရှိပါလဲ။တော်တော်ကြီးတော့တန်ယုံတွေရှိတယ်တန်ယုံတွေကိုဟာဟိုရှိခိုင်းနေတယ်
စစ်ကောင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေလက်ထံ2002ခုနှစ်ကစတင်ပြီးပြင်မနာမြို့အနီးမှာတည်ဆောက်ခဲ့တဲ့နေပြည်တော်ဟာ2005ခုနှစ်မှာအစိုးရရုံးဆိုင်ရာမြို့အဖြစ်ပြောင်းလဲခဲ့တာဖြစ်ပါတယ်။နေပြည်တော်ဟာဧရိယာစတူရန်မိုင်3000နီးပါးရှိပြီးခမ်းမန်းကြီးလူကြီးတသန်းကျော်နေထိုင်ကြောင်းလဲမြို့တော်ဝန်ရှိသူတွေကပြောပါရရှင်။
မမေခါပြောပြခဲ့တာဖြစ်ပါတယ်တယ်လီဖုန်းလိုင်းမကောင်းမွန်တဲ့အတွက်ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ရဲ့အတန်းကြည်လင်ခြင်းမရှိတဲ့အတွက်တောင်းပန်ပါတယ်ခင်ဗျာခုဆက်လက်ပြီးတော့ပြည်ရင်းသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်အလို့သမားအရေးလေသမားအရေးတွေနဲ့လက်ပရောင်းအရေးတက်ကြွလှုပ်ရှားသူမတ်နော်အောင်လှဟာနိုင်ငံတော်တမရတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေကြမ်းကိုကန့်ကွက်တဲ့အနေနဲ့အင်းစိန်ထောင်တွဲမှာတပတ်ကြာတဲ့အထိတောက်ရီပါမတောက်ပဲအစာငတ်ခံဆန္ဒပြနေစေဖြစ်တယ်လို့သူ့ကိုထောင်ဝင်စာသွားတွေ့ခဲ့တဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်အဖွဲ့ဝင်တွေကဆိုပါတယ်မအေးအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်ရဲ့ဥက္ကဋ္ဌဖြစ်တဲ့တက်ကြွလှုပ်ရှားသူမတ်နော်အောင်လှဟာဇန်နဝါရီလ9ရက်နေ့ကစပြီးနိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူဤလူညုံရေးဆိုင်ရာဥပဒေကြမ်းကိုကန့်ကွက်တဲ့အနေနဲ့အင်းစိန်ထောင်တွင်အစာငတ်ခံဆန္ဒပြနေတာတပတ်ခန့်ရှိပြီဖြစ်ပါတယ်။တောက်ရီပါမတောက်တဲ့အတွက်သူမရဲ့ကျန်းမာရေးအခြေအနေကစိုးရိမ်စရာတွေရှိလာနိုင်တယ်ဆိုပြီးထောင်ဝင်စာသွားတွေးခဲ့တဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်အဖွဲ့ဝင်မတ်မေချူအောင်ကပြောပါတယ်
ထောင်ဝင်လာသွားတွေ့တယ်ရှင်းရနေရတာထောင်ဝင်လာသွားတွေ့တယ်ရှင်သွားတွေ့တဲ့အချိန်မှာပထမတော့သူတို့ကတော့တွေ့ခွင့်မပေးဘူးမပေးတဲ့ခါကျညီမတို့ကပြောတဲ့ခါမှာထောင်ပိုင်းနဲ့တွေ့မယ်ပါညပြောတဲ့ခါမှာတော့တွေ့ခွင့်ပေးတယ်အမျိုးမျိုးနဲ့တွေ့ခွင့်ပေးတဲ့ခါမှာအနီတော့တော့တီးရတာတော့နည်းနည်းကောင်းတယ်ဒါပေမဲ့ကိုကြီးကတော့နည်းနည်းကျသွားတယ်မြေတွင်းနေကျတယ်သွားတွေ့တဲ့အချိန်မှာသူက၄ရက်ရှိနေပြီအစာငယ်ခံဆန္ဒပြနေတာလေ၄ရက်ရှိပြီဆိုတော့သူကရှည်လည်းလုံးဝမတော့ဘူးစားလည်းလုံးဝမစားဘဲနဲ့ဆန္ဒပြနေရခဲ့တယ်မှာတောက်ရင်လည်းမတောက်ဘူးကြီးအောင်မချိုးဘူးကြီးချိုးတဲ့ခါကျရင်သူကြီးကိုတောက်မိပါလို့ဆိုရရညီမတို့လည်းအဲ့ဒီကျမ်းမာရေးကိုစိုးရင်လည်းနည်းနည်းတော့စုံစမ်းနေတယ
်မနော်ဦးလာဟာနိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူဤလူညွေးဆိုင်ရာဥပဒေကြမ်းကိုပြည်သူ့လွှတ်တော်ကအတီးပြုတ်ခဲ့တာနဲ့ပတ်သက်လို့ကန့်ကွက်ခဲ့တာဖြစ်ပါတယ်အစိုးရတစ်ကိုအာဏာလွှဲပြောင်းပေးပြီးတဲ့နောက်သမ္မတဟောင်းတဦးဖြစ်လာတဲ့အခါတာဝန်ယူခဲ့စဉ်သက်တမ်းအတွင်းလုံဆောင်ချက်တွေနဲ့ပတ်သက်လို့အရေးယူတာတရားစွဲဆိုတာမရှိသေးဘို့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူဤလူညုံရေးဆိုင်ရာဥပဒေကြမ်းကိုလက်ရှိအစိုးရကထုတ်ပြန်ခဲ့ပြီးလွှတ်တော်မှအတည်ပြုဖို့တင်ပြခဲ့တာပါဒီဥပဒေတွေကသူမကန့်ကွက်ရတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လည်းထောင်ဝင်စာတွားရောက်တွေ့ခဲ့သူတွေကိုပြောပြခဲ့တယ်လို့ဆိုပါတယ်လွှတ်တော
်မှအတည်ပြုလိုက်တဲ့သမ္မတကိုကာကွယ်တဲ့ဥပဒေကိုသူနိုင်ငံသားတယောက်အနေနဲ့သူကန့်ကွက်တယ်ပေါ့ဒီတော့ဘာလို့ကန့်ကွက်ရလဲဆိုတော့ဒီသူတို့ပြောနေတဲ့ဥပဒေဒီမိုကရေစီလမ်းကြောင်းကိုသွားနေပါတယ်လို့ပြောပြီးတော့ပြင်းမဲ့တဲ့ပြည်သူတွေကတော့ဖန်စီနဲ့ပတ်သက်တဲ့ထောင်ထဲမှာချတယ်အဲ့လိုမျိုးတွေလုပ်နေပါတယ်ပြီးတော့အဲ့လိုလုပ်တဲ့အစိုးရတဲ့ကိုတရားစွဲလို့မရဘူးဆိုတာသူပြည်သူတယောက်အနေနဲ့သူကန့်ကွက်တယ်ပေါ့နော်ဆန္ဒပြတာပေါ့ဒီမထောက်ခံတဲ့သဘောအနေနဲ့ကဆန္ဒပြရခြင်းဖြစ်ပါတယ်သူတို့အဲ့ဒါတော့ပြောနေရှင်
ဒီဇင်မာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူဤလူညုံရေးဆိုင်ရာဥပဒေကြမ်းဟာစစ်တပ်နဲ့အာဏာရပါတီအနေနဲ့အထိတ်ကသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးယူမခံရအောင်အကာအကွယ်ယူဖို့ကြိုးစားတဲ့လုပ်ရပ်ဖြစ်ပြီးဒီဥပဒေကြမ်းကိုမြန်မာလွှတ်တော်အနေနဲ့အတိမပြုသင့်ဘူးဆိုပြီးညူးရောက်မျိုးအခြေဆိုင်လူ့အခွင့်အရေးအဖွဲ့ကြီးဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကဝေဖန်ထားတာပါဥပဒေပညာရှင်တွေလွှတ်တော်အမတ်တွေဝေဖန်မှုတွေကြားကပဲပြည်သူလွှတ်တော်ကနေဒီဥပဒေကြမ်းကိုဒီဇင်ဘာလ31ရက်နေ့ကအတည်ပြုခဲ့ပြီးသမ္မတလုံခြုံရေးဥပဒေကြမ်းကိုတော့ပြည်သူလွှတ်တော်ကလက်ခံထားပြီးအမျိုးသားလွှတ်တော်မှဆက်လက်ဆွေးနွေးဖို့စီစဉ်ထားပါတယ်ပြည်ထောင်စုလွှတ်တော်ကနေအတည်ပြုခဲ့ရင်တော့ကျန်နေသေးတဲ့အစိုးရသက်တမ်းအတွင်းမှာဒီဥပဒေကြမ်းဟာအတည်ဖြစ်သွားမဲ့အခြေအနေရှိတယ်ဆိုပြီးလွှတ်တော်ကိုယ်စားလှယ်တွေကသုံးသပ်နေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရေးဥပဒေကြမ်းအပါအဝင်ဥပဒေကြမ်း73ခုကိုဒီလွတ်တော်တက်တန်းအတွင်းမှာဆက်လက်ဆွေးနွေးခြင်းမပြုဘဲမှတ်တမ်းအနေနဲ့ထားရှိရန်ပြည်သူလွတ်တော်ကဆုံးဖြတ်လိုက်ပါတယ်။မတ်နော်အောင်လာဟာ2009ခုနှစ်တုန်းကဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်ဖျားပေါ်မှာဆူတောင်းခဲ့တဲ့ပုံမှတ်တွေအပါအဝင်တခြားပုံမှတ်တွေနဲ့ထောင်ဒဏ်နဲ့ကြခံနေရတာဖြစ်ပါတယ်။မတ်နော်အောင်လာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မြို့နယ်တိုင်းဗဟိုအမျိုးသမီးလုပ်ငန်းအဖွဲ့အထိအစဉ်စဉ်တာဝန်ယူခဲ့ပါတယ်။မတ်နော်အောင်လာဟာ2014ခုနှစ်ဒီဇင်ဘာလမှာလေဘရောင်းတောင်ကတောင်သူတို့တနက်နဲ့ပြစ်ဒဏ်ခံရမှုကိုဖြေရှင်းပေးဖို့အတွက်တောင်းဆိုရင်တရုတ်တန်ယုံရှိမှဆန္ဒပြခဲ့တာကြောင့်ဖမ်းဆီးခံရပြီးအင်းစိန်ထောင်မှာအလုတ်ကျန်းတဲ့ထောင်နဲ့6နှစ်နဲ့2လကြာခံနေရတာပါ။သူမအနေနဲ့ထိမ့်သိမ့်ခံရမှု18ကြိမ်ထောင်ထဲမှာဖမ်းဆီးခံရမှု8ကြိမ်ထောင်3ကြိမ်ကြာခံခဲ့ရပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ။အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့
ဒီ immigrant တယောက်အနေနဲ့လည်းလုံနိုင်ငံနဲ့ဆိုတော့ဝန်တာတော့ဗောနောနောက်လူတွေအတွက်လည်း inspire ဖို့ဖြစ်တာ
ဟောဒါကတော့အမေရိကန်နိုင်ငံမှာ2015ခုနှစ်အတွက်အအောင်မြင်ဆုံးစီးပွားရေးလုပ်ငန်းရှင်စုကိုရသွားတဲ့မြန်မာနိုင်ငံသားဆူရှိဆိုင်ပိုင်ရှင်ကိုဖီလစ်မောင်ကပြောသွားတာပါအပြည့်စုံကိုဒီတစ်ပတ်စီးပွားရေးကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းရေးသားသူတွေရဲ့အပေါ်မပြတ်နားဆင်ကြမှာဖြစ်ပါတယ်ဦးစံမိုးဝေကမန်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
ပထမဦးစွာတင်ပြပေးချင်တာကတော့ The Wall Street Journal မှာဆောင်းပါးရှင်ရှီပါနီမာတာနီရေးသားထားတဲ့ဆောင်းပါးပါမြန်မာဆိုရဟာ contract လုပ်ငန်းတွေနဲ့ဥပဒေပြူရေးကိစ္စတွေကိုတက်တုတ်ရိုက်လှုပ်ဆောင်နေတယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်စစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့မြန်မာဆိုရဟာသတင်းပတ်အနည်းငယ်အတာကြံတော့တဲ့လက်ကြံတက်တန်းကာလအတွင်းမှာတက်တန်းကုံဆုံးတော့မဲ့လက်ရှိဥပဒေပြူအမတ်တွေအတွက်အကျိုးရှိမဲ့ဥပဒေတွေနဲ့တရုတ်တွေဥဆောင်တဲ့ပင်လယ်စိတ်ကမ်းတိဆောက်ရေးအပါအဝင်စီးပွားရေး contract ပေးတဲ့ကိစ္စတွေကိုအတူပြုချက်ချမှတ်ပေးနေတယ်ဆိုပြီးတော့စောင်းမားကိုအစကြီးရေးသားထားပါတယ်။ဥပဒေထဲမှာဆိုရင်တမိုင်းတွင်တဲ့နိုဝင်ဘာရွေးကောက်ပွဲမှာရှုံးနေခဲ့တဲ့စစ်တပ်နဲ့တနွေကင်တစေပါပြည်ထောင်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီဝင်အများစုဖြစ်တဲ့လွတ်တော်အမတ်ဟောင်းတွေရဲ့ပင်စင်လာစာခန်းစားရေးကိစ္စဖြစ်ပါတယ်။နောက်တစ်ချက်ကတော့တမရဟောင်းတွေကိုသူတို့တာဝန်ယူစဉ်ကာလအတွင်းလှုပ်ဆောင်ခဲ့တဲ့အမှားတွေအတွက်ဥပဒေကြောင့်အတရားဆွဲဆိုခွင့်မရှိစေဖို့နဲ့သူတို့ရဲ့ကိုရန်တော်အဆောင်ချက်တွေထားပေးဖို့စတာတွေပါဝင်တယ်လို့ထောက်ပြထားပါတယ်။တမရဦးသိန်းစင်ရဲ့အဆိုရဟာဥရေကြောင့်ဆန်းရအတီးပြုချက်တောင်းခံဖို့မလိုသလိုရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ညှိနှိုင်းတယ်မင်းချင်းမရှိဘဲစီးပွားရေး contract လုပ်ငန်းတွေချပေးနေတယ်ဆိုပြီးတော့ရေးသားထားပါတယ်။တမရဦးသိန်းစင်ရဲ့ပြောခွင့်ရသူဦးရထွတ်ကတော့တမရရဲ့ပြတ်ထားနိုင်ခွင့်ဥပဒေမူကြမ်းဟာဦးသိန်းစင်နဲ့တမကနောက်အနာဂတ်မှာပေါ်လာမယ့်တမရအလုံးအတွက်အခွင့်အရေးဖြစ်ပြီးတော့အခုဆင်းပြရတော့မယ့်အစိုးရကရေးဆွဲထားတဲ့အရာလည်းမဟုတ်ဘူးလို့ပြောကြားတဲ့အကြောင်းရေးသားထားပါတယ်။ NLD ပါတီရဲ့စီးပွားရေးဆိုင်ရာအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ဦးဟန်တာမြင့်ကတော့လက်ရှိအစိုးရဟာသူတို့စိတ်ကြိုက်ပေးချင်တဲ့ contract တွေကိုပေးခွင့်ရှိပါတယ်။ဒါပေမဲ့တိုင်းပြည်အတွက်တကယ်တမ်းအကျိုးရှိပါမလားဆိုတာကိုချင့်ချိန်သင့်တယ်လို့တချို့ကိစ္စတွေကိုလည်းအချိန်ယူသင့်တယ်လို့ပြောကြောင်းရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပါတီကတော့တမရအတွက်ကွင်းလွတ်ခွင့်ပြုရေးကိစ္စအရေးအတွက်မသိရသေးပေမဲ့တမရဟောင်းရဲ့ကိုရံတော်တွေကိုလက်ခံပေးဖို့ကိစ္စနဲ့ဥပဒေပြုအမတ်ဟောင်းတွေပင်စင်လက်ခံပေးဖို့စတာတွေကိုသဘောမတူပါဘူးတကယ်လို့သာအမတ်ဟောင်းတွေကိုပင်စင်လက်စာပေးမယ်ဆိုရင်သူများရဲ့ပါတီဝင်အမတ်တွေရဲ့ပင်စင်လက်ခံကိုလှူဒန်းပစ်မယ်လို့မနစ်ကနှစ်ကုန်ပိုင်းသတင်းဌာနတစ်ခုနဲ့တွေ့ဆုံတဲ့တွေ့ဆုံမေးမြန်းခန်းမှာဒေါအောင်ဆန်းစုကြည်ကပြောခဲ့တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို The Wall Street Journal မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြပေးချင်တာကတော့ The New York Times သတင်းစာမှာဆောင်းပါးရှင် Nicholas Kristof ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံကငြိမ်းချမ်းရေးဆုရှင်နဲ့လူသားများအပေါ်ကျူးလွန်တဲ့ရာဇဝတ်မှုများအကြောင်းဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။အားလုံးချစ်ကြတဲ့ Nobel ငြိမ်းချမ်းရေးဆုရှင်က21ရာစုရဲ့လူသားအခြေစခန်းလို့ဖြစ်နေတဲ့ဒေတာအပေါ်ဘယ်လိုရှုမြင်ကြံတွယ်မလဲဆိုတာကိုမကြခင်မှာကဘာကြီးကမြင်ကြားရတော့မှဖြစ်တယ်ဆိုပြီးအစချီရေးသားထားပါတယ်။ကဘာပေါ်မှာစစ်စစ်မှန်မှန်သူရဲကောင်းတယောက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိခဲ့ပြီးတဲ့နောက်သူမရဲ့အတိုင်းပြည်အတွက်ဒီမိုကရေစီအောင်ပွဲခံခဲ့ပါတယ်။အဲ့ဒီလိုအနိုင်ရရှိခဲ့တဲ့နီတူမွတ်စလင်ရိုဟင်ဂျာတွေကိုပျက်စီးရာပျက်စီးကြောင်းပြုလုပ်ထားတဲ့အမွေအနှစ်တွေကိုရယူခဲ့ရတာလည်းဖြစ်ပါတယ်လို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာလူမျိုးရေးခွဲခြားတဲ့နိုင်ငံရေးစနစ်ကိုဆက်လက်ဆွဲကင်ခြင်းပုံရတယ်လို့လည်းရေးသားထားတယ်လို့သူမဟာအခုအချိန်မှာနိုင်ငံရေးသမားဖြစ်တဲ့ရိုဟင်ဂျာလိုလူမျိုးစုကိုဖိနှိပ်ထားတဲ့လူရဲဟာဗုဒ္ဓဘာသာမဲဆန္ဒရှင်တွေကြားမှာလူကြိုက်များမှာဖြစ်တယ်လို့ထောက်ပြထားပါတယ်။အပြည့်အစုံကိုတော့ The New York Times သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်
။ဒါကတော့ဦးစံမိုးဝေရဲ့ ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်ကိုနားဆင်ကြရတာပါခုဆက်လက်ပြီးတော့ American Style Indian 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မင်းတင်ပြမယ် EDM အသုံးက
Call the shots
ဖြစ်ပါတယ်စာလုံးပေါင်းက CALL call ကခေါ်တာ THE the SHOTS the shots ကဒီနေရာမှာအဓိပ္ပာယ်မျိုးမျိုးရှိပေမယ်ပြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့ SHOT shoot ဆိုတဲ့ကရိယာရဲ့ noun noun အဖြစ်အသုံးပြုထားတာဖြစ်ပြီး shots ကတော့ပြစ်ခတ်မှုတွေပေါ့ဒါကြောင့်စကိုက်ခွန်းရဲ့လုံောက်ဒီဘက်ကပြစ်ခတ်ဖို့အတွက်ခေါ်ပေးတာအော်ပေးတာလို့ယူဆနိုင်ပါတယ်။ EDM အသုံးဆင်းသက်လာတဲ့ယူဆအမျိုးမျိုးရှိတဲ့နဲ့တစ်မျိုးကတော့ရှေးဘရစ်တရှ်သင်းမောတွေခေတ်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပတ်ပေါ်မှာရှိတဲ့တာဝန်ကျအရာရှိကဘယ်နေရာကိုချိန်ပြရမယ်ဆိုတာကိုအောက်ကတနက်ပြစ်သမားတွေကိုအမိန့်ပေးတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီအသုံးရဲ့ EDM အရေးပဲကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လိုအပ်သည့်များကိုညွှန်ကြားတဲ့နေရာမှာရှိနေတာပေါ့ရှင်ဗန်းစကားရဆိုရင်တော့သူကဘူးပဲပေါ့ဒီတော့နဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our boss Mr. Green calls the shots at work but at home it's his wifeWho makes the important decisions?
ကျွန်တော်တို့ဆရာသမား Mr. Green ကအလုပ်မှာတော့သူကအဆုံးဖြတ်ပေးတဲ့နေရာမှာရှိနေတယ်ပေါ့လေ။ဒါပေမဲ့လို့အင်ကြတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုတော့သူ့ဇနီးကချတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
အဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Call the shots
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လှလတန်းစီစဉ်တက်ဆက်ထားတဲ့ American Style Indian 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်။အမေရိကန်နိုင်ငံအခြေစိုက်စီးပွားရေးလုပ်ငန်းရှင်များအဖွဲ့ကချင်းမြင့်တဲ့2015ခုနှစ်အတွက်အအောင်မြင်ဆုံးစီးပွားရေးလုပ်ငန်းရှင်ဆုကို Hishio Sushi Company ပိုင်ရှင်မြန်မာနိုင်ငံသားကိုဖီလီမန်ကရရှိသွားပါတယ်။ကုမ္ပဏီစတင်တည်ထောင်ခဲ့တဲ့18နှစ်တာကာလအတွင်းမှာသူ့ရဲ့ Sushi Company ဘာကြောင့်အောင်မြင်ရသလဲဆိုတာတွေကိုကိုဖီလီမန်နဲ့တွေ့ဆုံမေးမြန်းပြီးအခုတပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
နိုင်ငံသားဖြစ်တဲ့ပြင် immigrant တယောက်အနေနဲ့အခုလိုမျိုးဒီ American စီးပွားရေးလုပ်ငန်းရှင်တွေကနေစုပေးတယ်ဆိုတော့ကို Philip ဘယ်လိုခံစားရပါလဲ
။ဝန်တာတာပေါ့နော်။ကိုနိုင်ငံကနေထွက်လာပြီးတော့ဒီလိုမျိုး immigrant တယောက်အနေနဲ့လောက်တိုင်းတယ်ဆိုတော့ဒါပေမဲ့လည်းနှစ်တိုင်းတော့ကျွန်တော်တို့အဲ့လိုမျိုးပဲစုနေတော့အနေနဲ့ရနေတာပဲ။ဒါဒီနှစ်ရဲ့ပထမဆုံးပေါ့နော်။ဒီနှစ်ရဲ့ပထမဆုံးစုပေါ့။ဆိုတော့ဟိုပထမဆုံးတစ်ခေါက်မဟုတ်တော့လဲတိတ်ပြီးတော့ဟာမျိုးတော့ဟိုအထူးတလဲနဲ့ exciting ဖြစ်နေတာတော့မဟုတ်ဘူးကော။အမ်ဒါပေမဲ့ဒီ immigrant တယောက်အနေနဲ့လဲလောက်နိုင်ငံနေလို့ဆိုတော့ wonder တာပေါ့။နောက်လူတွေအတွက်လဲ inspire ပို့ဖြစ်တာပေါ့
။ဟုတ်ကဲ့။ဆောစောကကိုဖီလစ်ပြောတဲ့ထက်မှလဲပါသွားပါတယ်။ဒါပထမဆုံးမဟုတ်ဘူးဆိုတော့အရင်နှစ်တည်းကလဲကိုဖီလစ်စုတွေရဘူးပါတယ်။ဆိုတော့ဘလို့စုတွေများရဘူးပြီပြီလဲခင်ဗျမမီးတလောက်လဲပြောပြပါအောင်လား။
ပမာရရတခုကတော့ဒီလွန်ခဲ့တဲ့နှစ်သုံးနှစ်ကရတဲ့တခုကတော့အကောင့်တော်ပေါ့နော် employee တွေပုတ်လို့တဲ့ဒီလုပ်ငန်းခင်တဲ့မှာအကောင့်ဆုံး best employer to work for ပေါ့နော်အကောင့်ဆုံးအလုပ်ရှင်တဲ့လှုပ်လှုပ်ကောင်းတဲ့အလုပ်ရှင်တဲ့တယောက်ရအဲ့စုကတော့သူများတွေပေးတာတဲ့ဆိုရင်ကို employee တွေကပုတ်လို့တော့အဲ့ဒါကတော့ပို့ပြီးတော့အကောင့်တော်ပေါ့နော
်နောက်တစ်ခုကျွန်တော်တို့မမီးတလို့ဆိုလို့ရှိရင်သမ္မတ Obama ကိုယ်တိုင်သူရဲ့ဒီ state of the union ဆိုတဲ့ဒီနိုင်ငံတော်အခြေပြမင်ကွန်းပြောတဲ့အခါမှာကိုဖီလစ်တို့ဖိတ်ပြီးတော့ဒုက္ခကဖိတ်ပြီးတော့ဒီစာနမူနာပြရလောက်အောင် ဖိတ်ခေါ်ပြီးတော့သူ့မိန့်ခွန်းထဲမှာထည့်ပြောရတဲ့အနေအထားအထိရခဲ့ဘူးလေဆိုတော့ကျွန်တော်တို့ဟိုကြားသိရပါတယ်အဲ့ဒါကရောဘလို့ဖြစ်လာတာလဲပြောပြပေးပါလား
အဲ့ဒါကတော့ကြာပြီကိုလွန်ခဲ့တဲ့လေးနှစ်လောက်ကပေါ့နော
်ဟုတ်ကဲ့
ဒီလိုအမြင့်ဆုံးနေရာဆိုတော့လေအဲ့အချိန်ကတော့အများကြီး excited ပို့ဖြစ်တာပေါ့နော်အဓိကသမ္မတကတော့ကဖိတ်တဲ့အနေနဲ့ပေါ့နော်တကယ်top တွေကိုဖိတ်တယ်ဆိုတော့တူတူနဲ့လည်းတွေ့ရတယ်တူတူနဲ့လည်းအတူတူဒီစာကြတော့ကြရတယ်ဆိုတော့ဒီ feeling ကတော့ဟိုရိုးရိုးလူသားတယောက်တွေနဲ့တော့အရန်ကြီးကိုပေါ်ပြလို့တော့မရဘူးပေါ့နော်အရန်ဝတ်တာပေါ့
ကိုဖိလစ်စုပြရတဲ့ထဲမှာလည်းဒီအလုတ်သမားတွေကနေပြီးတော့အကောင်းဆုံးအလုပ်ရှင်ဖြစ်နေဟိုပေါ့ဝိုင်းပြီးတော့မဲပေးပြီးတော့ပေးတဲ့စုဟာကိုဖိလစ်အတွက်ဟုတ်ပေါ့ personally satisfying ဖြစ်ဆုံးပေါ့เนาะကျေနပ်အားရစရာအကောင်းဆုံးဆုလို့ပြောတယ်ဆိုတော့ကိုဖိလစ်အနေနဲ့အလုတ်သမားတွေကိုစိတ်ချမ်းသာအောင်ဘယ်လိုများထားတယ်လဲကိုယ့်ရဲ့အလုတ်သမားတွေပေါ့เนาะကိုယ့်ကုမ္ပဏီမှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုဘယ်လိုဆက်ဆံတယ်လဲ
ကျွန်တော်တို့လုပ်နေတာတွေကတော့အများကြီးပဲပေါ့เนาะလုပ်နေတာတွေကတော့ဒီကုမ္ပဏီမှာကျွန်တော်တို့ဟို exercise လုပ်တဲ့ weight training ဆရာမတွေခေါ်ပြီးတော့လုပ်ပေးတယ်ယောဂဆရာမတွေခေါ်ထားပေးတယ်အခါတလေကြရင် car wash the service ခေါ်ထားပေးပြီးတော့ company ကနေတူတူကားတွေ wash လုပ်ပေးတယ်တခါလေကြရင်စပိန်ညက်တဲ့လူတွေခေါ်လာပြီးတော့အလုံးမှာစပိန်ညက်တာတွေလက်ကညက်ပေးတာပေါ့နော်အပြစ်မတွားနိုင်တဲ့လူတွေတချို့ many petty ခေါ်ပြီးတော့လုပ်ပေးတာတွေရှိတယ်တချို့ကျွန်တော်happy hours ရှိတယ် happy hours တမန်တစ်ခါလေးကြာကျွန်တော် juice smoothie တွေဖြော်တိုက်တာတော့ wine တောက်တဲ့အချိန်လေးတော့အဲ့ဒါမျိုးလေးပေါ့နော်လုပ်နေတာတွေတော့အများကြီးပဲပေါ့နော်ကို
နောက်တစ်ခုကကိုဖိလစ် website မှာလည်းပြောထားပါတယ်ဒီ company အနေနဲ့ immigrant တွေတဘောပေါ့ရွှေပြောင်းနေထိုင်တဲ့သူတွေကိုဟိုဟိုပေါ့ဦးစားပေးပြီးတော့အလုပ်ခန့်တယ်ပေါ့နော်ဆိုတော့အဲ့လိုစဉ်းစားတဲ့နေရာမှာကိုဖိလစ်ကမြန်မာတူဖြစ်နေတော့မြန်မာတွေကိုဟိုအဲ့လိုရွှေ့ပြောင်းလို့သမားတွေအပြင်ရွှေ့ပြောင်းနေထိုင်သူတွေအပြင်အဲ့ဒီအပေါ်မှာထပ်ဆင့်ပြီးတော့မြန်မာတွေကိုများဦးစားပေးခန့်တာမျိုးရှိသလားအဲ့လို immigrant ဆိုတဲ့နေရာမှာဘယ်လိုလူတွေကိုခန့်ပါတယ်လဲဗျ
တော်တော်များများကျွန်တော်တို့ဆီမှာလုံနေတဲ့လူကတော့immigrant ဆိုပေမဲ့တော်တော်များများက80%လောက်ကပမာတွေပါပဲကိုပမာတွေကတော့အဓိကဦးစားပေးတယ်လို့ဖြစ်နေတာပေါ့နော်ပမာ immigrant ထဲမှာတော့တပြည့် immigrant တွေလည်းရှိကြပါဗျာအဲ့ဒါပမာရီရတော့ပုံများတာပေါ့
နောက်တစ်ခုကကိုဖိလစ်ဒီဟီရှိုကုမ္ပဏီကိုဘယ်နှစ်ခုနှစ်လောက်ကစတင်တည်ထောင်ခဲ့တာလဲဒီကုမ္ပဏီသက်တမ်းဘယ်လောက်ရှိသွားပြီလဲဗျာ
ကျွန်တော်တို့1998ကနေစပြီးတော့ထောင်ခဲ့တာဒီနှစ် April ဆိုရင်တော့ကျွန်တော်တို့session နဲ့ပြည်ပြီပေါ့နော
်အခု1998ခုနှစ်ကစတည်ထောင်ခဲ့တဲ့ဒီ15နှစ်တာကာလအတွင်းမှာကုမ္ပဏီဟာနှစ်စဉ်ကြီးထွားနေတယ်ပေါ့အဲ့ဒီသဘောလားကို
ဟုတ်ကဲ့18နှစ်ရှိပြီကိုအခုဆိုရင်ကျွန်တော်တို့စခဲ့တော့office အောင်မရှိဘူးပေါ့နော်အခုဆိုရင်ကျွန်တော်တို့စိုင်းပေါင်း800ကျော်ရှိပြီပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့မှန်ထားတဲ့ revenue ကလည်းဒီ2015မှာဆိုရင်ကျွန်တော်တို့100 million hit သွားပြီပေါ့နော်ဆိုတော့တနစ်တနစ်ကိုတော့30ရန်လုံးနဲ့40ရန်လုံးကြာလောက်တော့ grow ဖြစ်တယ
်နောက်တစ်ခုကဒီမြန်မာနိုင်ငံသားတွေကအခု Philip လို့ဒီစွန်ဦးတီထွင်စီးပွားရေးလုပ်ငန်းကိုအကူလှုပ်ချင်တဲ့သူတွေပေါ့နော်ဒီဆူရှိမရေလို့မဟုတ်ဘူးတခြားစီးပွားရေးလုပ်ငန်းအနေပဲအသီးသီးမှာပေါ့သူတို့ကြွန့်ကျင်ရနေပဲအသီးသီးမှာစပြီးတော့လှုပ်ချင်တဲ့သူတွေအနေနဲ့ဘယ်လိုမျိုးဟိုပေါ့သူတို့လှုပ်တင်တယ်လဲကိုအနေနဲ့ဘယ်လိုမျိုးဟိုပေါ့ကို Philip ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံလေးကိုပြန်ပြီးတော့ share ပေးလို့ရမလား
အကောင်းဆုံးကတော့ပေအလုပ်ဆိုပေါ့နော်အတိတ်ချက်ကတော့လှုပ်ချင်နေဆိုရင်တော့တိချာလေးလာပြီးမှနားလည်မှလှုပ်တာတော့ပိုကောင်းတာပေါ့နော်သူများပတ်စံရလောက်လိုက်လှုပ်တာတဲ့ဆိုရင်နောက်တစ်ခုကတော့အတိတ်က fashion ကောင်းကောင်းရှိဖို့ကိုတကယ်လဲကြိုက်တယ်တကယ်ပတ်စံတစ်ခုအတွက်နဲ့ပဲကြည့်ပြီးတော့ဒီအလုပ်ကောင်းနိုင်တယ်ဆိုပြီးလှုပ်တာတဲ့ဆိုရင်ကိုတကယ်နည်းနည်းချက်ချက်လှုပ်တဲ့အလုပ်ကိုလှုပ်တာတော့ပိုကောင်းတယ်ပြီးရင်ပတ်စံကတော့သူပြီးဝင်လာမှာပဲနောက်တစ်ခုအလုပ်မလုပ်ခင်တော့ finance ကပတ်စံကရေးကြည့်ရယ်ဆိုတော့ finance ရဖို့ဆိုရင်တော့planning by business planning by data ရှိရမယ်ဆိုတော့ for the finance ကို data တော့လင်းလောက်ကြိုပြီးတော့တွက်ထားမှာအဲ့ finance ကိုဆက်လုပ်တဲ့အချိန်မှာပတ်စံကအထွက်ပဲရှိတယ်ဆိုတော့အဲ့အချိန်မှာ survive ဖြစ်ဖို့နဲ့ ဟို finance အလောင်းလောက်ရှိဖို့နဲ့အဲ့ဒါပဲအဓိကကတော့ business plan ကောင်းကောင်းရှိရမယ် finance ကောင်းကောင်းရှိရမယ်ကို passion ကောင်းကောင်းရှိတဲ့အလုပ်လည်းဖြစ်ရမယ်ဆိုတော့ပါလုံးငန်းမဆိုပါတော့
ဒါကတော့ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ခုတစ်ပတ်တုတ္တဆောင်လွင်အမေရိကန်တခွင်အစီအစဉ်မှာနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးကွန်ရက် NNER ကဒေါက်တာသိန်းလွင်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်။
နိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲကွန်ရက် NNER ကနေပြီးတော့ဒေါက်တာသိန်းလွင်ဦးဆောင်ပြီးတော့ဒီအမေရိကန်ပြည်ထောင်စုဟိုခီးစဉ်ကိုဦးဆောင်ပြီးတော့လာခဲ့တာပေါ့လေဆိုတော့ဟိုဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဟိုနည်းနည်းလောက်ရှင်းပြပေးပါလားခင်ဗ
ျကျွန်တော်တို့ဟို NNER ကိုယ်စားလှယ်၄ယောက်လာပါတယ်ဟိုကျွန်တော်ရဲ့ဒေါက်တာသူမာရဲ့ဦးစိုးထွန်းရဲ့ကိုဖုံးပြည့်ကျွဲ၄ယောက်လာတယ်ကျွန်တော်တို့လာတဲ့ UI check ကတော့ဒီအမေရိကန်နိုင်ငံမှာရှိတဲ့ကျောင်းနေရဲ့ပညာရေးစနစ်တွေကိုကျွန်တော်သိလာဖို့ပါဒီကကျောင်းနေရဲ့စီမံခန့်ခွဲစနစ်တွေတင်ကြားရေးတွေကျောင်းသားတွေရဲ့တာမျက်မှုစစ်ဆေးတွေအဲ့ဒါတွေလေ့လာဖို့လာတယ်။ဒီပြိုင်နက်ထဲမှာပဲကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာရောက်နေတဲ့ဒီပမာနိုင်ငံသားတွေနဲ့တွေ့ဆုံပြီးတော့သူတို့ရှိရကျွန်တော်တို့ပညာရေးပြင်ပြောင်းလဲမှုနဲ့ပတ်သက်တဲ့အကြံဉာဏ်တွေကျွန်တော်တို့တောင်းခံပါတယ
်။အမေရိကန်ပညာရေးစနစ်နဲ့ပတ်သက်ပြီးတော့ဟိုလေ့လာဖို့အတွက်လာခဲ့တယ်ဆိုတော့အခုဒီအမေရိကမှာအခုနေထိုင်ခဲ့စဉ်ကာလအတော်တက်မှာပေါ့လေဟိုဘယ်လိုအကြောင်းအရာမျိုးတွေကိုအဓိကထားပြီးတော့လေ့လာခဲ့ပြီးပါလိမ့်လဲခင်ဗ
ျကျွန်တော်တို့မူလတန်းကျောင်းတွေသွားတယ်ဟိုဟာအလဲတန်းကျောင်းတွေရောအထက်တန်းကျောင်းသွားတယ်ဟာကောလိပ်လည်းဒီနေ့သွားဖို့ရှိတယ်ကျွန်တော်တက်ကူတခုရောက်ခဲ့ပြီးပြီကျွန်တော်တို့အဓိကလေ့လာတာကတော့ဒီပညာရေးမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်လို့တက်ကူတွေဘယ်လိုဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်မှာစီမံခန့်ခွဲတယ်လဲကျောင်းတွေမှာဘယ်လိုစီမံခန့်ခွဲတယ်လဲအဲ့ဒါကျွန်တော်လေ့လာတယ်။နောက်ပြီးတော့ဘန်နာရေးနဲ့ပတ်သက်လို့ဒီအမေရိကန်အစိုးရကကျောင်းနေရဲ့ဘန်နာရေးနဲ့ပတ်သက်လို့ဒီဘလို့ဖန်ဖို့ကူညီတယ်လေ။ကျောင်းနေရဲ့ဘန်နာရေးကိုဘလို့စီမံခန့်ခွဲတယ်လေ။အဲ့ဒါလေ့လာတယ်။နောက်တစ်ခုကဆရာတွေခန့်ထားရေးနဲ့ပတ်သက်လို့ဒီမှာကျောင်းနေမှာဆရာတွေကိုဘလို့ခန့်ထားတယ်လေ။ဆရာတွေကဘလို့ချောက်ထားတယ်လေ။အဲ့ဒါကျွန်တော်လေ့လာပါတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့သင်ကြားရေးနဲ့ပတ်သက်လို့စာသင်ခန်းတွေမှာကျွန်တော်တို့သွားပြီးတော့ကြည့်တယ်။ဒီဆရာတွေရဲ့သင်ကြားပုံသင်ကြားနည်းကျောင်းသားတွေရဲ့ပါဝင်မှုအဲ့အရာဒီကျွန်တော်တို့လေ့လာပါတယ်ဒါအကြောင်းအနေနဲ့ပတ်သက်လို့နောက်နောက်တစ်ခုကကျွန်တော်တို့ဒီမြန်မာနိုင်ငံကဒီထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းကနေပြောင်းရွှေ့လာပြီးတော့ဒီအမေရိကန်နိုင်ငံတက်ဆိုမှာအကြောင်းနေမှာတက်ကြတဲ့အကြောင်းသားတွေနဲ့ကျွန်တော်တို့တွေ့တယ်တွေ့ပြီးတော့သူတို့ဒီဒုက္ခသည်စခန်းကပညာရေးမှာတက်လာပြီးတော့အမေရိကန်ပညာရေးစနစ်မှာဘယ်လိုဝင်လာတယ်လဲဆိုတော့ကျွန်တော်တို့အဲ့ဒါလေ့လာပါတယ်ကျွန်တော်တို့သိချင်တာကတော့ကျွန်တော်တို့နောက်တစ်ချိန်မှာဒီမြန်မာနိုင်ငံကဒီဒုက္ခသည်တွေနယ်စပ်တွေတာမှရောက်နေတဲ့ဒီကလေးငယ်တွေပမာပြည်တဲ့ပြန်လာရင်ကျောင်းနေကိုဘလို့ကျောင်းနေကဘလို့လက်ခံတယ်လဲတော့ကျောင်းနေမှာသူတို့ရဲ့ပညာရေးဆက်နိုင်အောင်ဘလို့လုပ်နိုင်တယ်လဲဆိုတာကိုကျွန်တော်တို့သိလာထားပါတယ
်ဟိုတခြားနိုင်ငံကနေပြီးတော့ရွှေပြောင်းအခြေချနေထိုင်လာတဲ့သူတွေဆိုလို့ရှိရင်ဥမာအသက်အရွယ်အလိုက်ပေါ့လေဥမာတချို့ဆိုလို့ရှိရင်ကောလိပ်သွားမယ်အရွယ်ဆိုလို့ရှိရင်ဒီကောလိပ်ပညာရေးအတွက်ပေါ့နော်ဟိုဒီ high school တို့ဒီအထက်တန်းကျောင်းတို့ဘာလို့ဒီပြီးပြီးသားလက်မှတ်တွေဘာတွေမလိုပဲねကောလိပ်ကိုဝင်ပြီးတော့တက်နိုင်ဖို့အတွက်အရေးချင်းစစ်ဇာမွေးပွဲဝင်ဖြစ်ပြီးတော့တက်နိုင်တာမျိုးတွေဘာတွေရှိတယ်လေဟိုသူတို့အနေနဲ့ဒီကကျောင်းတွေကိုတက်နိုင်ဖို့လှုပ်ဆောင်ခဲ့ရတဲ့အခြေအနေအဆင့်ဆင့်လေးပေါ့လေဒေါက်တာသိန်းလွင်တို့လေ့လာခဲ့မိတဲ့လောက်လေးကိုပြန်ပြောပြပေးပါလားခင်ဗျအ
ိုင်းဗမာနေဇက်ကရောက်လာတဲ့ဗမာပြည်သားဒုက္ခသည်တွေဆိုရင်တော့ဒီနိုင်ငံကမတည်မနေရပညာရေးစနစ်က12တန်းတိရှိတဲ့အခါကျတော့ကလေးသက်22နှစ်အောက်ရှိတဲ့ဒီလူငယ်တိုင်းကအကြောင်းကိုသွားရတယ်အဲ့ဒီအတွက်ဒီသူတို့နေထိုင်တဲ့ဒေသမှာရှိတဲ့ဒီတာဝန်ရှိတဲ့သူတွေအကြောင်းကိုပို့ပေးတယ်အကြောင်းရောက်တဲ့အခါကျရင်ကလေးရဲ့အောက်လက်မလည်းမလိုဘူးထောက်ခံစာလည်းမလိုဘူးကလေးရဲ့အသက်အရွယ်ပဲလိုတယ်သူ့ရဲ့အသက်အရွယ်နဲ့ညီတဲ့အတန်းကိုပို့ပေးတယ်ပို့ပြီးတော့တခြားအစပိုင်းတော့ကလေးတွေခက်ခဲရှိတယ်ဘာကြောင့်လဲဆိုတော့ဒီသူတို့ရောက်ဒီအမေရိကန်နိုင်ငံအကြောင်းမှာသူတို့တက်ရတဲ့အတန်းနဲ့သူတို့တက်ခဲ့တဲ့အကြောင်းတွေကသင်ကြားမှုအချိန်ကတရုတ်ညနေအောင်ခွာခြားနေတယ်။နောက်ဘာသာစကားခက်ခဲရှိတယ်။အဲ့ဒါကိုကျောင်းကနေဖြစ်ပြီးတယ်။ဒါကကျွန်တော်တို့တော်တော်လေးအားရစရာကောင်းတာဒီနိုင်ငံကျောင်းတွေကကျွန်တော်တို့နိုင်ငံသားကလေးတွေကိုလိုအပ်ချက်တွေအလုံးဖြည့်ဆည်းပေးပြီးတော့ပညာဆက်သင်နိုင်အောင်လုပ်ပေးတယ်။လိုအပ်တဲ့အင်္ဂလိပ်စာကိုဖြည့်ပေးတယ်။ဒီဘာသာရေးဆိုင်ရာကျွမ်းကျင်မှုတွေလည်းဖြည့်ဆည်းပေးတယ်။ကလေးက2-3လကြာသွားရင်သူအင်္ဂလိပ်စကားလည်းကောင်းကောင်းနားလည်သွားပြီ။ဘာသာရေးလည်းနားလည်သွားပြီ။ဒီဘာသာရေးတွေကသူတို့သင်ခဲ့မှုတွေဆိုတော့ဒီမှာလာပြီးတော့ဒီရက်နေ့စနစ်နဲ့ 3လလောက်တည်းမှာသူတို့ကောင်းကောင်းရသွားတယ်6လလောက်ဆိုသူတို့တောင်းချမ်းချင်ချင်ဖြစ်ပြီးတော့အခုကျွန်တော်တို့တွေ့တဲ့ဒီကျောင်းသားတွေဆိုရင်တချို့လပိုင်းရှိတယ်တချို့တစ်နှစ်ရှိပြီတချို့၄-၅နှစ်၆နှစ်ရှိပြီအော်ဒီနေဆက်ဒေသကျောင်းတွေမှာ၄တန်း၅တန်း6တန်းထိတက်ဖူးတယ်ဒီမှာရောက်တဲ့ခါကျတော့သူတို့အသက်အရွယ်နဲ့ညီတဲ့အတန်းမှာတက်ရတယ်အခုအဲ့ဒီကလေးတွေကတက်ကတူရောက်နေကြပြီအဲ့ဒါလေးတွေကျွန်တော်လေ့လာပြီးတော့ဒီကလေးတွေပညာဆက်တင်နေအောင်ကျောင်းတွေကဘယ်လိုပံ့ပိုးသလဲဆရာတွေကဘယ်လိုပံ့ပိုးပေးသလဲဒီတာဝန်ရှိတဲ့အုပ်ချုပ်ရေးပိုင်းတာဝန်ရှိတဲ့သူကဘယ်လိုပံ့ပိုးသလဲဆိုတာကျွန်တော်တို့တွေ့ရတော့ကျွန်တော်တို့နိုင်ငံမှာဒီဟိုပြန်ပြီးတော့ဒီကလေးတွေလောကတဲ့စကားကလေးတွေပြည်ရင်းပြန်လာတဲ့အခါကျရင်ဘယ်လိုဆောင်ရွက်ပေးရမလဲဆိုတဲ့နည်းလမ်းတွေကျွန်တော်တို့ရလိုက်ပါတယ်
ဟုတ်ကဲ့ခုနဒေါက်တာသိလင်ပြောသွားတဲ့အထက်ထဲမှာဒီစာသင်ကျောင်းတွေကိုတွားပြီးတော့ပေါ့နော်ဒီအတန်းအနေမှာ professor တွေအနေနဲ့ဘယ်လိုသင်လဲဆိုတာကိုလည်းတွားပြီးတော့ဟိုလေ့လာခဲ့တယ်ပေါ့လေဆိုတဲ့အခါကျတော့ဒီမှာဟိုထူးထူးခြားခြားတွေ့ခဲ့ရတဲ့အကြောင်းတွေကိုပြပြပေးပါလားခင်ဗ
ျဒီသင်ကြားသည့် snack ကတော့တော်တော်လေးတိတိတတ်တတ်ကွာခြားတယ်ဒီနိုင်ငံဆရာတွေကဒီကြွချင်မိသားဆရာတွေဒီသင်ကြားတဲ့နည်း snack ကိုဘာတရားကိုကြွန့်ကျင်တယ်နောက်ကလေးတွေရဲ့အကြောင်းလည်းနားလည်တဲ့ဆရာတွေဖြစ်တယ်ဒီနိုင်ငံကဗမာပြည်လိုအလွတ်ကျရတဲ့ကြောင်မျိုးမဟုတ်ဘူးကလေးတွေကိုယ်တိုင်အားထုတ်ပြီးတော့လေ့လာသင်ယူတဲ့စနစ်မျိုးဖြစ်တယ်အဲ့ဒါကိုဆရာကကူညီတယ်ဒီကလေးတွေကိုယ်တိုင်သူတို့ကျောင်းသားအချင်းချင်းပေါ့သူတို့ project တွေလုပ်တယ်သူတို့ပြင်ပလေ့လာရေးတွေလုပ်တယ်သူတို့ကိုယ်တိုင်လေ့လာပြီးတော့သင်ယူတဲ့နည်းစနစ်ဆိုအဲ့ဒီဟာကိုအားပေးတဲ့နည်းစနစ်ကိုတွေ့ရတယ်ခင်ဗျ
ဆိုတော့နောက်တစ်ခုကဒီမှာပေါ့လေဟိုကျွန်တော်ဒီ Facebook မှာလည်းတွေ့ပါတယ်ဒီဒေါက်တာသိန်းလွင်တို့ဦးဆောင်တဲ့ဒီ NNE ကအဖွဲ့ရင်းနဲ့နောက်ဒီအမေရိကကဟိုចောင်းသားတွေနဲ့တွေ့ကြဆုံကြတယ်ပေါ့လေဆိုတော့ဟိုအဲ့လိုတွေ့ဆုံတဲ့အခါမှာဟိုသူတို့ဒီမြန်မာပြည်ကပညာရေးစနစ်အကြောင်းပြောပြပြလာခင်ဗျပြောပြပြတဲ့အခါမှာဟိုသူတို့တွေအနေနဲ့ဟိုဒါနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုတုံ့ပြန်ပြီးတော့အကြံဉာဏ်ဟိုပေးကြတာမျိုးရှိလဲခင်ဗ
ျဒီမြန်မာပြည်ကပညာရေးစနစ်ပြောတော့သူတို့တအားတော်ဖြစ်ရတယ်အထူးသဖြင့်ကျွန်တော်တို့ဟိုကျောင်းသားသမဂ္ဂနဲ့တွေ့တယ်ခင်ဗျာကျောင်းသားသမဂ္ဂကဒီဟိုအထက်တန်းကျောင်းပေါ့အထက်တန်းကျောင်းဆိုတော့12တန်းအထိတက်ရတဲ့ကျောင်းမှာ secondary school မှာဖွဲ့ထားတဲ့ကျောင်းသားသမဂ္ဂနဲ့တွေ့တယ်ကျွန်တော်တို့ဒေလာ Anania ကိုယ်စားလှယ်ဖွဲ့မှာလဲကျောင်းသားသမဂ္ဂဒီကိုယ်စားလှယ်ပါတဲ့ခါကျတော့ကျောင်းသားသမဂ္ဂနဲ့တွေ့တော့အဲ့ဒီမှာကျွန်တော်တို့ဟိုဝန်တာအားရစရာကောင်းတာကကျောင်းသားတွေကိုယ်တိုင်ရွေးချယ်ပြီးတော့တင်မြှောက်လိုက်တဲ့ကျောင်းသား company နဲ့တွေ့တယ်ကျောင်းသား company အစည်းအဝေးထိုင်နေတဲ့ခန်းမတဲမှာကျွန်တော်တို့ဒေလာကွေရတယ်အဲ့ဒီမှာဒီကိုဖုံးပြည့်ကျွဲကဗမာနိုင်ငံကចောင်းသားသမဂ္ဂတွေအခြေအနေចောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းပြီးမရတာចောင်းသားသမဂ္ဂတွေကိုချုပ်ချယ်ပိတ်ပင်ထားတာဒီနောက်ပညာရေးဟိုဥပဒေကိုပြင်ဖို့အတွက်ဒီတောင်းဆိုတဲ့ចောင်းသားတွေရိုက်နဲ့ဖန်ဆီးခံရတာပြောပြတော့သူတို့တော်တော်လေးကိုဒီအထိတ်တလန့်အစိမ်းမကောင်းဖြစ်ကြတယ်အဲ့ဒါလေးတွေတွေ့တော့ဒီပြောပြတယ်ဆိုတော့နှစ်ခုပေါ့ဗျာဒီကျွန်တော်တို့နိုင်ငံရဲ့အခြေအနေလည်းပြောပြနိုင်တယ်ပြောပြတဲ့ပုံမှာလည်းသူတို့အံ့အံတော့ဖြစ်ကြတယ်သူတို့နိုင်ငံမှာလုပ်နေတဲ့အခြေအနေလဲကျွန်တော်တို့လေ့လာခွင့်ရတဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာပြန်ပြီးတော့ဆောင်ရွက်တဲ့အခါမှာဒီလမ်းကောင်းတွေကျွန်တော်တို့ရရှိခဲ့တယ
်။ဒါကတော့ကိုအောင်အောင်စီစဉ်တင်ဆက်ထားတဲ့တူတာဆောင်တင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်း VOA အစီအစဉ်လေးကိုအမေရိကန်ပြည်အောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။ကမ္ဘာပေါ်မှာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊ဗီယက်နမ်၊ဆီးရီးယား၊ရုရှား၊အီရန်စတဲ့နိုင်ငံတွေမှာjournalist တွေအချင်းအကျတွေ့နေရပါတယ်လွတ်လပ်စွာဖော်ထုတ်ခွင့်ချင်းကြောက်ခံနေရပါတယ် journalist ကာကွယ်ရေး committee အစည်းအဝေးခန်းစားအရ2014မှာ journalist ပေါင်း60ကျော်အသက်ခံခဲ့ရပြီးယာနန့်ချီဖမ်းဆီးထောင်ချခံခဲ့ရပါတယ်ဒါစီမောင်းများစွာလည်းပျောက်ဆုံးနေပါတယ်အစိုးရတွေဟာစင်ဆာလုပ်နှောက်ယှက် NGO ဥပဒေတွေကိုကန့်ကွက်ချုပ်ချဲနိုင်ငံရေးခေါင်းဆောင်တွေကိုချင်းကြောက်စားတဲ့ဤတွေပါဝင် journalist တွေကိုနှုတ်ပိတ်ဖို့ကြိုးပမ်းကြတယ်လို့နေစီမချသတင်းတော်များအစင်ကဆိုပါတယ်သူကိုယ်တိုင် journalist ဦးဖြစ်ခဲ့သူအမေရိကန်လူမှုရေးရာမူဝါဒဆိုင်ရာလက်ထောက်နိုင်ငံကြီးရဲ့ဝန်ကြီး Richard Stinger ကလွတ်လပ်စွာဖော်ထုတ်ခွင့်ဟာအခြေခံလူ့အခွင့်အရေးတရားဖြစ်တယ်လို့ New York မြို့က Columbia တက္ကသိုလ်မှာပြောကြားသွားခဲ့ပါတယ်အဲ့ဒီလွတ်လပ်ခွင့်ကိုစိန်ခေါ်မှုတွေဟာပြီးခဲ့တဲ့ဆယ်စုနှစ်တွေတုန်းကတည်းကအခုအခါပိုမိုနယ်ဆိုင်ပြင်းထန်လာတယ်လို့လည်းဆိုပါတယ် journalist တွေဟာပြည်ပခန့်နယ်မြေတွေတခြားနေရာတွေမှာရုပ်ပိုင်းအန်ဒီရဲ့ကြုံနေရတယ်အာနာပြအုပ်ချုပ်တဲ့ခေါင်းဆောင်မှုအောက်မှာလွတ်လပ်စွာဖော်ထုတ်ခွင့်ပေါင်းကျင်းလာတယ်သတင်းမှားတွေလည်းပုံမှုပေါ်ထွက်လာတယ်လို့ဖော်ပြခဲ့ပါတယ် အတိတ်တုန်းကဆိုရင်အမှန်တရားဖော်ထုတ်ဖို့ကြိုးပမ်းတဲ့ journalist တွေကိုလုံခြုံရေးပြုခဲ့တယ်။အခုတော့အနာရှင်တွေ IS လို့အကြမ်းဖက်အဖွဲ့တွေကဒီ journalist တွေကိုပိတ်မှတ်ထားတာကြပါတယ်။သတင်းလွတ်လပ်ခွင့်ကိုထောက်ခံတာဟာအမေရိကန်နိုင်ငံရဲ့မူဝါဒရဲ့အဓိကအစိပ်ပိုင်းတစ်ရပ်ပါ။ကမ္ဘာတစ်လွှားအစိုးရတွေနဲ့နှစ်နိုင်ငံချင်းဆွေးနွေးရမှာအမေရိကန်သံတမန်တွေကဒီအရေးကိုထက်သွင်းဆွေးနွေးပါတယ်။ကမ္ဘာတစ်လွှား journalist တွေကိုရုပ်ပိုင်းလုံခြုံမှုနဲ့electronic နည်းပညာဆိုင်ရာလုံခြုံမှုသင်တန်းတွေစိတ်တရရစောင့်ရှောက်မှုတွေကိုလှုပ်ဆောင်နေပါတယ်။ထောင်နဲ့ချီတဲ့အကအကွယ်မဲ့ရက်ဖက်အဖွဲ့အစည်းတွေဗမ်လိုက်တဲ့ journalist တွေကိုပစ္စည်းကရိယာနဲ့သင်တန်းတွေပေးဖို့အတွက် internet လွတ်လပ်မှုအစီအစဉ်မှာဒေါ်လာသန်းပေါင်း100ကျော်မြှုပ်နှံထားပါတယ်။နောက်ဆုံးအကြမ်းဖက်အုပ်စုတွေအာဏာရှင်အစိုးရတွေစီကသတင်းမှားတွေပေါ်ထွက်လာနေတာကိုတုံ့ပြန်တဲ့အနေနဲ့အမှန်တရားထွန်းကားနိုင်တဲ့ဝန်ကျင်တစ်ခုဖြစ်ထွန်းအောင်မှားယွင်းဝါရဖြစ်မှုတွေကိုအချက်လက်ခိုင်ညွန်စွာနဲ့ဖယ်ရှားပေးနေပါတယ်။ကမ္ဘာတစ်ဝန်းလွတ်လပ်တဲ့မီဒီယာထွန်းကားလာငွေကြေးနည်းပညာပို့ဆောင်နေရာချထားမှုအထောက်ပံ့တွေလည်းလုပ်ပေးနေပါတယ်။ဘာကြောင့်ဒီလိုထောက်ပံ့ရသလဲဆိုရင်သမ္မတဘရက်အိုဘားမားပြောသလိုပါပဲ။ journalist တွေဟာကျွန်တော်တို့ပြည်သူတွေကိုကမ္ဘာနိုင်ငံတွေအကြောင်းကျွန်တော်တို့အကြောင်းအစိုးရတွေအကြောင်းအမှန်အတိုင်းသိခွင့်ရအောင်စွမ်းဆောင်ပေးနေကြတာဖြစ်ပါတယ်။သူတို့ကြောင့်ပဲကျွန်တော်တို့ဘွားတွေပုံမူကောင်းမွန်ပုံမူခိုင်မာလာစေလို့ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်ဒါအရောအမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်ဟုတ်တဲ့အကြောင်းပြောကြလို့ပါတယ်ခင်ဗျာအခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းကြေညာကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ခင်ဗျာ
။သမရတတန်တွင်9ချိန်နဲ့နောက်ဆုံးအချိန်မြောက်နိုင်ငံတော်အခြေပြမင်ကွန်းအဖြစ်သမရဘရကိုဘားမဟာလွတ်တော်နဲ့အမေရိကန်လူလူရှင်းမောက်ထွက်ပြီးသူ့ရဲ့တတန်းမှာကြန့်ရှိနေတဲ့ကာလတွေအတွင်းသာမကအမေရိကန်ပြည်ထောင်စုရဲ့အနာဂတ်အတွက်ပါသူ့ရဲ့မြန်မာချက်တွေကိုချပြမှာဖြစ်ပါတယ်။သမရဘမကအိုဗေယုံကနေထုတ်ပြန်တဲ့သူ့ရဲ့အကျိုးဗီဒီယိုမင်ကွန်းထဲမှာအမေရိကန်ပြည်ထောင်စုအနေနဲ့ထူးခြားတဲ့တိုးတက်မှုတွေရှိခဲ့ရုံမကကြန့်ရှိတဲ့နှစ်အတွင်းဘာတွေကိုသူ့အနေနဲ့ဆွမ်းဆောင်ပေးလိုတယ်။နောက်လာမယ့်နှစ်တွေမှာလည်းအတူတကွာဘာတွေလှုပ်ဆောင်ကြဖို့လိုအပ်တယ်ဆိုတာတွေကိုချပြမှာဖြစ်ပါတယ်။ပိုမိုတာယာဝါပြောအကောင်ပြီးပိုအောင်မြင်တဲ့အမေရိကန်ပြည်ထောင်စုကိုကလေးတွေအတွက်အာမခံချက်ပေးနိုင်ဖို့လုတ်ပေးရမယ့်တာဝန်ကြီးတွေကိုတမရကချပြမှာဖြစ်တယ်လို့သူ့ရဲ့အကြုံမင်ကွန်းမှာပြောကြားသွားခဲ့ပါတယ် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကအထူးချုံဆုံးဘောလုံးသမားတွေကိုချီးမြှင့်တဲ့ Ballon d'Or ရွှေဘောလုံးဆုကိုဘာစီလိုနာအသင်းကတိုက်စစ်မှု Lionel Messi က၅ကြိမ်မြောက်စံချိန်တင်ရရှိသွားပါတယ်အမေရိကန်နိုင်ငံဘောလုံးအသင်းရဲ့ပူတွဲကပ္ပတိန် Carly Lloyd ဟာလည်း FIFA ကချီးမြှင့်တဲ့2015ခုနှစ်အတွက်အကောင်းဆုံးအမျိုးသမီးဘောလုံးသမားဆုကိုလက်ခံရရှိသွားပါတယ်။မက်ဆီဟာ2009ခုနှစ်ကနေ2012ခုနှစ်အထိရွှေဘောလုံးဆုကို၄နှစ်ဆက်တိုက်လက်ခံရရှိခဲ့ပြီးသူလည်းဖြစ်ပါတယ်။တနင်္လာနေ့ကဇူရစ်မြို့မှာကျင်းပတဲ့ဆုပွေးပွဲအခမ်းအနားမှာ2013ခုနှစ်နဲ့2014ခုနှစ်တွေအတွက်ရွှေဘောလုံးဆု၄နှစ်ဆက်တိုက်ရရှိခဲ့တဲ့ပေါ်တူဂီနိုင်ငံသားစပိန်နိုင်ငံကရီယယ်မက်ဒရစ်ကလပ်အသင်းကတိုက်စစ်မှုခရစ်စတီယိုရိုနယ်ဒိုကိုဖြုတ်ချလိုက်ပြီးမက်ဆီကအနိုင်ရရှိလိုက်တာလည်းဖြစ်ပါတယ်။NCA တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရဆေးရသဘောတူညီချက်ရဲ့နောက်ဆက်တွဲနိုင်ငံရေးဆွေးနွေးပွဲအစဖြစ်တဲ့ပြည်ထောင်စုညီညွတ်ရေးညီလာခံကိုဒီကနေ့ဇန်နဝါရီလ12ရက်နေ့မှာနေပြည်တော်မှာစတင်မှာဖြစ်ပါတယ်။ဒီညီလာခံကိုသမ္မတဦးသိန်းစိန်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့အပြင်တိုင်းရင်းသားခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေနဲ့နိုင်ငံတကာကတန်တမာနေအပါအဝင်ကိုယ်စားလှယ်ပေါင်း900လောက်တက်ရောက်ကြမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေနန်ဘီယာဟာလည်းမြန်မာအစိုးရရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံမှာရောက်ရှိနေပြီဖြစ်ပါတယ်။ NCA တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရဆေးသဘောတူညီချက်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးမဟုတ်ပဲအဖွဲ့ရှစ်ဖွဲ့ကသာလက်မှတ်ရေးထိုးနိုင်ကြသေးတာဖြစ်ပါတယ်ခင်ဗျာ
။သတင်းကြေညာကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကဥဆာမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နာကမ်မင်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။VOA American Tan မနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.